Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2019ခုနှစ်စက်တင်ဘာလ7ရက်နေ့ဗုဒ္ဓနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကီလိုမီတာ3240 49ရုပ်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနေ့ကင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂလူညိုရေးကောင်စီကအရေးယူမှုအသစ်တွေချမှတ်နိုင်ရေးဦးဆောင်ခဲ့တဲ့အမေရိကန်ကိုမြောက်ကိုရီးယားကချင်းချောက်ပြောကြားလိုက်ပါတယ်ပြင်းထန်တဲ့ဟာရီကိန်းအာမာဒန်ခံခဲ့ရတဲ့ဖလော်ရီဒါပြည်နယ်သားတချို့သူတို့နေအိမ်တွေကိုပြန်သွားခွင့်ရနိုင်ကြပါပြီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့သူတို့ကိုရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်း UNICEF အဖွဲ့ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကြောင်အောင်လည်းနဲ့တင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်အရေးကိစ္စနိုင်ငံတကာ PR ပေးဝေဖန်မှုတွေရှိနေခြင်းမှာ52ကြိမ်မြောက်ကုလသမဂ္ဂညီလာခံကိုဒေါအောင်ဆန်းစုကြည်တက်ရောက်နိုင်တော့မှာမဟုတ်ဘူးလို့နယူးယောက်မြန်မာတမ်မတ်ကြီးဦးဟောက်တူဆန်းကပြောပါတယ်
တော်ဆန်းစုကြည်ကတော့သူပြည်သူ့မှာလည်းပဲဟိုလိုအပ်ချက်အရာသူကဟိုမလာရောက်နိုင်တော့လည်းပဲသူကိုစားဟိုတယောက်ကတော့တက်ရမှာပေါ့နော်အဲ့ဒါကြောင့်ဒုတိယသမရ
သတင်းတွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ရခိုင်ရေးကင်တွယ်မှုတွေနဲ့ပတ်သက်လို့ Washington DC မြန်မာအသံအမတ်ကြီးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းနားဆင်ရမှာဖြစ်တယ်လို့ပြည်သူ့မကလူအခွင့်ရေးကောင်စီတွင်ရခိုင်ရေးဆွဆွဲချက်ခြေပကျက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ဗိုလ်တုနေမနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီကပုံမတင်ကြတဲ့ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မြောက်ကိုရီးယားကအင်္ဂါနေ့မှာပြင်းထန်စွာဝေဖန်ပြောကြားလိုက်ပြီးအဲ့ဒီဆုံးဖြတ်ချက်ချနိုင်ရေးဥဆောင်ကြိုးပမ်းခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ပြင်းထန်တဲ့နာကျင်မှုကိုခံစားရလိမ့်မယ်လို့သတိပေးပြောကြားလိုက်ပါတယ်ဒီဆုံးဖြတ်ချက်အပေါ်မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့အနေနဲ့အပြင်းထန်ဆုံးနည်းလမ်းနဲ့ပြစ်တင်ရှုတ်ချပြီးလုံခြုံရေးကောင်စီရဲ့တရားမဝင်တဲ့အဲ့ဒီဆုံးဖြတ်ချက်ကိုပြတ်သားစွာကန့်ကွက်လိုက်ကြောင်းဆွေဇလာနိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂကဥဆောင်ပြုလုပ်တဲ့လက်နက်ဖြတ်သိမ်းရေးဆိုင်ရာညီလာခံမှာမြောက်ကိုရီးယားတာမကြီးဟန်တေဆုံးကပြောပါတယ်မြောက်ကိုရီးယားအနေနဲ့အဆုံးသတ်စေမယ့်နည်းလမ်းကိုအသုံးချသွားမှာဖြစ်ကြောင်းဘယ်ကိစ္စရဲ့လို့အသေးစိတ်ပြောဆိုခြင်းမရှိဘဲတာမကြီးဟန်တေဆုံးကပြောပါတယ်ပုံမပြင်းထန်တဲ့ပိတ်ဆို့မှုတွေကိုချမှတ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ထိုက်တန်တဲ့တန်ဖိုးကိုပေးဆပ်ရမှာဖြစ်ကြောင်းမြောက်ကိုရီးယားအစိုးရကအရင်ကသတိပေးပြောကြားထားပြီးဖြစ်ပါတယ်မြောက်ကိုရီးယားအပေါ်ဖြစ်ပေါ်မဲ့အဆုံးသတ်လှုပ်ဆောင်မှုနဲ့နိုင်ရှင်လိုက်ရင်အခုချမှတ်လိုက်တဲ့အရေးယူမှုအသစ်ဟာခြေလှမ်းသေးလေးတစ်ခုသာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်ပြူတော်မှာသတင်းတောက်တွေကိုအင်္ဂါနေ့ကပြောပါတယ
်ကုလသမဂ္ဂကမြောက်ကိုရီးယားကိုအခုနောက်ဆုံးပြစ်ဒဏ်ခတ်လိုက်တာနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်အမတ်တွေကချီးကျူးထောက်ခံလိုက်ကြပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့အရှိန်မြင့်လှုပ်ဆောင်နေတဲ့နျူကလ িয়ার စီစဉ်ကိုကင်တွယ်ဖို့ကိစ္စမှန်သမျှတရုတ်နိုင်ငံကတဆင့်သွားရလိမ့်မယ်လို့လည်းဆိုပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်အတွက်နည်းပညာတွေကိုနိုင်ငံသားကနေတဆင့်ဝယ်ယူဖို့အရေးမှာတရားဝင်ငွေကြေးတွေရှိဖို့လိုအပ်တယ်ဒီချက်ကအဓိကအကြဆုံးချက်ပဲလို့ကယ်လီဖိုးနီးယားပြည်နယ် Republican အမတ်တူလည်းဖြစ်အောက်လွတ်တော်နိုင်ငံရေးရာဥက္ကဋ္ဌလည်းဖြစ်တဲ့ Ed Rice ကမနေ့ကပြောပါတယ်မြောက်ကိုရီးယားကိုပြစ်ဒဏ်ခတ်အရေးယူမှုတွေပော့ပော့ရော့ရော့လှုပ်ခဲတဲ့အလဟတာနှစ်တွေတော်ကြာခဲ့တယ်အဲ့လိုပော့ပော့ရော့ရော့လှုပ်လာခဲ့တာဟာမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးကြီးတွေလှုပ်ဆောင်မှုဗန်ဒိုင်းတောင့်တင်းလာအောင်ဖန်တီးပေးခဲ့တယ်လို့ဖြစ်ခဲ့တယ်နျူကလ িয়ার နည်းပညာတွေမရအောင်လုပ်နိုင်မဲ့ရေယူတန်ခတ်မှုတွေမြောက်ကိုရီးယားကိုချမှတ်ဖို့အရေးတကြီးလိုအပ်နေတယ်လို့လဲလွှတ်တော်မှ address ကဆိုပါတယ်ကုလသမဂ္ဂရဲ့ပြစ်ဒဏ်ခတ်မှုအသစ်ကအပြည့်အဝအကောင့်ထဲပေါ်မှာပဲထိရောက်မှုရှိလာမှာဖြစ်ပြီးတော့မြောက်ကိုရီးယားကိုဝင်ရောက်နေတဲ့တရုတ်ပြည်ကငွေကြေးစီးဆင်းမှုကိုထိရောက်အောင်ပိတ်ပင်နိုင်မှုလည်းလိုအပ်ကြောင်းတရုတ်ကဝင်လာတဲ့ငွေတွေနဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার နည်းပညာဆိုင်ရာကိစ္စတွေကိုဝယ်ယူနေတာဖြစ်တယ်လို့လဲအမေရိကန်လွှတ်တော်မှတွေကထောက်ပြကြပါတယ်
အင်အားပြင်းထန်တဲ့ဟာရီကိန်းအာမဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေခြေခြေပြန့်ပြန့်ဖြစ်ပေါ်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကဒေသခံတချို့ဟာအင်္ဂါနေ့မှာသူတို့နေအိမ်တွေကိုတွားရောက်ခွင့်ရခဲ့ကြပါတယ်။ဒါပေမဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာစိတ်ပျက်စရာကောင်းပြီးအချိန်ကြာကြာလုပ်ယူရလိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဟာရီကိန်းအာမကြောင့်ပျက်စီးသွားခဲ့တဲ့အခြေအနေတွေဟာတချို့ဒေသတွေမှာထင်ထားတာတဲ့အဆမတန်ကြီးမားလွန်းကြောင်းအဲ့ဒီပျက်စီးဆုံးရှုံးမှုတွေတက်တာစေရေးအတွက်တာဝန်ရှိသူတွေကစူးစမ်းလုပ်ဆောင်နေကြကြောင်းသမ္မတဒေါ်နယ်ထရမ့်ကTwitter လိုမှုကွန်ရက်ကတဆင့်ပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာဖလော်ရီဒါပြည်နယ်ကိုကြာသပတေးနေ့မှာတွားရောက်မှာဖြစ်ကြောင်းလဲသမ္မတအင်ပြူတော်ကသတင်းထုတ်ပြန်ပါတယ်
။မလေးရှားဝန်ကြီးချုပ် Najib Razak အမေရိကန်ပြည်တော်စုမှရောက်ရှိနေပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မနေ့ကအင်ပြူတော်မှာတွေ့ဆုံခဲ့ကြပါတယ်။မလေးရှားရဲ့ယင်းနှိမ့်ညွတ်မှုတွေအတွက်အမေရိကန်မှာလှုပ်ဆောင်ယင်းနှိမ့်ညွတ်မှုတွေအမေရိကန်မှာလှုပ်ဆောင်နေတာနဲ့ဒီအကြမ်းဖက်ဝါဒတက်ဖြေဆောင်ရွက်မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကချီးမွမ်းခဲ့ပါတယ်။အမေရိကန်ရဲ့ Boeing Jet ခီးတဲ့တင်လေယာဉ်တွေကိုမလေးရှားကဝယ်ယူဖို့ စီစဉ်နေတာနဲ့ပတ်သက်ပြီးတော့ဒါဟာကြီးမားတဲ့ကုန်သွယ်မှုကိုအမေရိကန်နဲ့မလေးရှားတို့လှုပ်ဆောင်နေကြတာဖြစ်တယ်လို့သမ္မတ Trump ကဆိုပါတယ်။အမေရိကန်ဒေါ်လာ10ဘီလီယံကနေပြီးတော့ဘီလီယံ20အထိတန်ဖိုးရှိတဲ့ကြက်လေတွေကိုမလေးရှားလေကြောင်းလိုင်းမှာသုံးယူဖို့မလေးရှားဘက်ကဝယ်ယူဖို့စီစဉ်နေတာပါ။ဒီစီစဉ်က9နှစ်တွင်းဖြစ်လာလိမ့်မယ်။ဒေါ်လာ10ဘီလီယံထက်မကရှိလိမ့်မယ်လို့လည်းမလေးရှားဝန်ကြီးချုပ်ကတည်ပြချက်ပေးပါတယ်။American low GE jet engine တွေ jet engine တွေကိုလည်း Malaysia ကဝယ်ယူဖို့ရှိနေပါတယ် 737 MAX 10အမျိုးအစား jet engine 25စီးနဲ့ 787 Dreamliners 8စီးကိုဝယ်ယူဖို့ဆုံးဖြတ်ထားရုံနဲ့မကနောက်ထပ် 737 25စီးကိုပါထောက်ဝယ်ယူနိုင်ခြင်းရှိတယ်လို့လည်း Malaysia ဝန်ကြီးချုပ်ကသမ္မတ Trump ကိုပြောဆိုခဲ့ပါတယ်
UAE ဘီဝီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအာဆီယံအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေဟာနယူးယောက်မြို့မှာကျင်းပတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာတိကျတွေ့ဆုံပြီးမြန်မာနိုင်ငံအနောက်မြောက်ပိုင်းရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကိုအလို့သဘောဆွေးနွေးကြမှာဖြစ်ပါတယ်ဒီအလို့သဘောဆွေးနွေးမှုကိုတော့နယူးယောက်မြို့မှာစက်တင်ဘာလ23ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီအတိုင်းရကြည့်မနေပဲဒေတာရင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအတွက်ဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာနဲ့အခြေအနေတွေထင်းထင်းနိုင်ရေးတို့အတွက်ဘယ်လိုအကူအညီဆောင်ရွက်ပေးနိုင်မလဲဆိုတာတွေကိုအချင်းချင်းဆွေးနွေးနေကြကြောင်းအာဆီယံဆိုင်ရာထိုင်းနိုင်ငံအမြဲတမ်းကိုယ်စားလှယ်ဖတ်စဖုန်းစာကစုဘာနာကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောပါတယ်တိုင်းပြည်တစ်ခုရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့အာဆီယံအဖွဲ့ကြီးရဲ့ရည်တည်ချက်နဲ့အညီမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပကဟာပြည်ရင်းရေးဖြစ်တယ်လို့ယူဆတာကြောင့်တွေ့ဆုံဆွေးနွေးမှုတွေကိုနဲ့ပတ်သက်လို့ပြင်ပကိုထုတ်ပြန်မှာမဟုတ်ဘူးလို့လည်းစံကာဆူလာဘာနာကပြောပါတယ်ရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့ခေါ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်3000ကျော်ထွက်ပြေးသွားခဲ့ကြတဲ့ကိစ္စနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေကဒေသအတွင်းပေါင်းစည်းညီညွတ်ဖို့နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့တောင်းဆိုနေကြပေမဲ့အာဆီယံအဖွဲ့ကြီးတစ်ခုလုံးအနေနဲ့ကတော့မြန်မာပြည်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဝင်ရောက်မဆွတ်ဖက်ရေးမူဝါဒအတိုင်းဆက်လက်ရပ်တည်နေဆဲဖြစ်ပြီးကြီးညာချက်တစ်စုံတစ်ရာထုတ်ပြန်ခြင်းမရှိသေးပါဘူးဒီကနေ့ပုတ်တူးနေ့မှာတော့ရခိုင်ပြည်နယ်အတွင်းဆိုးဝါးလာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးကြဖို့ရှိနေပါတယ်
။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြည်ပကတွေကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကတက်တက်ကြွကြွဟန်တာဆောင်ရွက်ဖို့အမေရိကန်ထိုက်တန်ထက်လွတ်တော်မန်ဦးကပြီးခဲ့တဲ့အပတ်အတွင်းမှာတိုက်တွန်းခဲ့ကြပါတယ်။ Republican ထက်လွတ်တော်မန် John McCain နဲ့ Democrat ထက်လွတ်တော်မန် Richard Biden တို့ Durbin တို့ကပူးတွဲပြီးတော့အဲ့ဒီဆုံးဖြတ်ချက်ကိုအဆိုပြုခဲ့တာပါ။ဒါပေမဲ့အဲ့ဒီဆုံးဖြတ်ချက်ကို Republican ထက်လွတ်တော်မန်အများစုကောင်းဆောင်မစ်မကောနဲ့ကထောက်ခံမှာမဟုတ်ဘူးလို့မနေ့တုန်းကပဲပြောလိုက်ပါတယ်။ဆီယနာရှင်လက်ကနေပြီးတော့ဒီမိုကရေစီကိုအသွင်ကူးပြောင်းရေးမှာဒေါ်ဆန်းစုကြည်ကကျွန်တော်တို့အတွက်အကြီးအမားဆုံးမျှော်လင့်ချက်ပဲလို့သူယူဆတဲ့အကြောင်းထက်လွတ်တော်မတ်မစ်မကောနဲ့ကဆိုပါတယ်။ထက်လွတ်တော်မတ်ဂျွန်မကိန်းတို့ပြီးခဲ့တဲ့ဘက်ကတင်ခဲ့တဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်ထက်လွတ်တော်မတ်တွေပြစ်ကြတဲ့ဒိုင်ယန်ဖိုင်စတိုင်းကိုရီဘိုကာနဲ့ဘော့မနန်ဒက်စ်တို့ကလည်းထောက်ခံခဲ့ကြပြီးတော့ရခိုင်ပြည်နယ်အတွင်းကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုလည်းပြစ်တင်ရှုတ်ချကြောင်းကြီးညာချက်မှာဖော်ပြထားပါတယ
်။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမကြုံဘူးလို့တဲ့အတိုင်းအတာနဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးလာနေတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးကလေးငယ်2သိန်းအတွက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်း UNICEF ကုလသမဂ္ဂကလေးငယ်များရန်ကုန်မြို့အဖွဲ့ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဩဂုတ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကောက်ဆစ်ဘဇားဒေသကိုရောက်လာသူစုစုပေါင်းဒုက္ခသည်အရေးအတွက်ဟာ3သိန်း3000ကျော်သွားပြီလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အခုလိုထွက်ပြေးလာကြတဲ့အရေးအတွက်နဲ့အချိန်ကာလဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းတစ်ခါမှမကြုံဘူးလို့ဆိုပါတယ်။စက်တင်ဘာလ4ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းလူပေါင်း2သိန်း2000ထွက်ပြေးခဲ့တယ်လို့ဆိုပါတယ်။အခုလိုထွက်ပြေးလာမှုဘယ်တော့အဆုံးသတ်မယ်ဆိုတာကိုလည်းသူတို့အနေနဲ့မခံမနိုင်ကြောင်း UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကိစ္စဟာတဖြည်းဖြည်းကြီးထွားလာနေတဲ့စာနာမှုဆိုင်ရာအခက်အခဲတစ်ခုဖြစ်ကြောင်းနဲ့အထိအနာဆုံးကတော့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ကနဦးကောက်ယူခဲ့တဲ့စစ်တမ်းတွေအရထွက်ပြေးလာကြသူစုစုပေါင်းရဲ့60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။လောလောဆယ်မှာတော့ကောက်ဆစ်ဘဇားမှာရှိတဲ့ဒုက္ခသည်အရေးအတွက်ဘင်္ဂလားဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်မြို့တော်ဓါကာနဲ့ UNICEF ထောက်ပံ့ရေးဌာနရှိရာဒိမတ်မြို့တော်ကိုပင်ဟေဂင်တို့ကနေထောက်ပံ့ရေးပစ္စည်းတွေကိုပို့ပေးနေတယ်လို့ဆိုပါတယ်။သူတို့အတွက်အနည်းဆုံးလိုအပ်တဲ့ရန်ပုံငွေဟာအမေရိကန်ဒေါ်လာ3.3 တိခါမှာခင်ဗျာအမေရိကန်ဒေါ်လာ 9.3 သန်းဖြစ်ပေမဲ့ဒုက္ခသည်အရေးအတွက်ထပ်တိုးလာတာနဲ့အမျှရန်ပုံငွေလည်းထပ်လို့နေအောင်မှာဖြစ်တယ်လို့ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ
် Apple Company ကထုတ်လုပ်တဲ့ iPhone အသစ်3မျိုးတပြိုင်တည်းထဲထွက်လာတော့မယ်လို့ Apple Company ကမနေ့တုန်းကပဲကြေညာလိုက်ပါတယ် iPhone 10 iPhone 8 နဲ့ iPhone 8 Plus တွေကိုပုံစံအသစ်ဒီဇိုင်းအသစ်တွေနဲ့ထွက်လာတော့မယ်လို့ Apple Company ရဲ့အကြီးအကဲ Tim Cook ကမနေ့တုန်းကကြေညာပါတယ် iPhoneထွက်လာမဲ့အသစ်တွေထဲမှာဝါယာကြိုးမပါဘဲနဲ့ဘက်ထရီအားသွင်းလို့ရမှာဖြစ်ပြီးတော့တယ်လီဖုန်းကိုဖွင့်ကျင်ရင်ကိုယ့်ရဲ့မျက်နှာကိုအရင် iPhone ကစစ်ပြီးတော့မှသေချာမှပွင့်လာအောင်စီစဉ်ထားပါတယ်။အရင် iPhone တွေမှာပါနေကြ Home ဆိုတဲ့ခလုတ်လဲပါတော့မှမဟုတ်ပါဘူး။အော်တိုဘာလ29ရက်နေ့ကစပြီးတော့ iPhone အသစ်တွေကိုကြိုတင်မှာပြီးလို့ရပါပြီ။နိုဝင်ဘာလ3ရက်နေ့မှာစတင်ပြီးတော့ပို့ဆောင်ပေးပါလိမ့်မယ်။ iPhone 10တစ်လုံးကိုအမေရိကန်ဒေါ်လာ1000ကျပါမယ်ခင်ဗျာ။Apple ရဲ့ဖခင်ကြီးကွယ်လွန်သူ Steve Jobs က iPhone ကိုစတင်မိတ်ဆက်ခဲ့ပြီးတော့10နှစ်ကြာမှထွက်လာတဲ့ iPhone 10 ဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ဘိုးဒူးနေမနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုကျော်လွင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကရောVOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက် live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ရခိုင်အရေးဆက်ွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်နာကြောင့်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံဆက်ဆံရေးအလားအလာဘယ်လိုဖြစ်လာမလဲဆိုတာဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သဘောထားအပေါ်မှာသာမူတည်နေတယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံတမကြီးဦးအောင်လင်းကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေတဲ့စီမံကိန်းတွေကိုလည်းထိခိုက်နိုင်စရာအကြောင်းမရှိဘူးလို့ဆိုပါတယ်။ဦးအောင်လင်းနဲ့ဆက်သွယ်မေးမြန်းထားချက်တွေကတချို့ကိုဦးကျော်စံသာကတင်ပြထားတာပါ။
ရခိုင်မြောက်ပိုင်းပြည်ထောင်စုနဲ့ပတ်သက်ပြီးနိုင်ငံတကာကမြန်မာနိုင်ငံကိုဖိအားပေးဝေဖန်ကြောဆုနေကြပေမဲ့အခုလောလောဆယ်မှာတော့ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုဖိအားပေးပစ်တင်တဲ့အနေအထားမှာရှိနေပါတယ်။မကြတိကငါမြန်မာနိုင်ငံလူမျိုးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့အကြမ်းဖက်သမားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတဆင့်ဝင်ရောက်လာတယ်လို့ယူဆနေတဲ့အစိပ်ပိုင်းတချို့လည်းမြန်မာဘက်မှာရှိနေတာပါ။ဒါပေမဲ့မြန်မာဘက်ကတော့နှစ်နိုင်ငံဆက်ဆံရေးမယိုယွင်းအောင်အင်ဂျင်ကောင်ပီပီသားသားဆက်ဆံလိုတယ်လို့သံမကြီးဦးအောင်လင်းကဆိုပါတယ
်။ကျွန်တော်တို့ကတော့အင်ဂျင်နိုင်ငံအနေနဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကိုကျွန်တော်တို့ရဲ့မူဝါဒကိုတော့ပြောင်းလဲမှုမရှိပါဘူးဆိုတဲ့ဟာကိုတော့မြန်မာပြည်အောင်အနေနဲ့ကျွန်တော်ပြောပြရစီနိုင်ငံသားရေးဝန်ထမ်းတယောက်အနေနဲ့ပြောပြရစီအဲ့ဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်နိုင်ငံကကျွန်တော်တို့ပေါ်ဘလောက်စည်ရင်းကောင်းစည်နာရှိတယ်ပူးပေါင်းဆောင်ရွက်မှုရှိတဲ့အပေါ်မှာမူတည်ပြီးတော့နှစ်နိုင်ငံအထူးတွင်မှုဟာဆိုလို့ရှိရင်အောင်မြင်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ပြဿနာဖြစ်နေတဲ့ဒီဒေသမှာအင်းကြီးချင်းအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ကလည်းစီးပွားရေးအရာရောမဟာဗျူဟာအရာပါအပြိုင်ဆိုင်စိတ်ဝင်စားနေကြတာဖြစ်ပါတယ်ဒါကြောင့်ဒီပြဿနာပေါ်ဒီနိုင်ငံကြီးနှစ်နိုင်ငံရဲ့ပြိုင်ဆိုင်မှုကတော့ဘယ်လိုခရိုက်ခတ်လာနိုင်ပါလဲမြန်မာအစိုးရအနေနဲ့ကတော့ဘယ်လိုပဲဖြစ်စေဒေသဖွံ့ဖြိုးရေးစီးပွားရေးစီမံကိန်းတွေကိုတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့သံမကြီးကဆိုပါတယ်
။နိုင်ငံတော်ကတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးဖွဲ့စည်းကိုနိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်ကနေပြီးတော့ဥဆောင်ပြီးတော့ဖွဲ့စည်းပြီးဖြစ်ပါတယ်။အခုဖြစ်ရကဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စကိုအနှောင့်အယှက်ဖြစ်အောင်လုပ်တဲ့ဖြစ်ရတစ်ခုသာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့နိုင်ငံတော်အပိုင်းကနေပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလည်းဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ကျွန်တော်ယုံကြည်ပါတယ်
။မြန်မာနိုင်ငံအစိုးရဟာသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေတဲ့ဇူတွေအရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ဘယ်တော့မှတွေ့ဆုံဆွေးနွေးခြင်းမရှိခဲ့သေးပါဘူး။ရခိုင်မြောက်ပိုင်းလူမျိုးရေးစခန်းတွေကိုမကြခင်ကတိုက်ခိုက်ခဲ့ရတဲ့ ARSA အဖွဲ့ကတော့ပြီးခဲ့တဲ့အပတ်ကပဲတစ်ဖက်သားအပြေးခတ်ရစေးလုပ်မယ်ဆိုပြီးတော့ကြေညာခဲ့ပါတယ်။ဒါပေမဲ့တော့မြန်မာအစိုးရကပယ်ချထားပါတယ်။သို့တော်လည်းမနေ့ဖြန်ကြာရင်တော့အမေရိကန်ဆိုင်ရာမြန်မာသံမကြီးကဒီလူတွေအတွက်ဆော်ဩလှုပ်ရှားနေတဲ့မွတ်စလင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ VOA မြန်မာဘက်ကအခုလိုပြောသွားပါတယ
်။မနေ့ဖြန်ကြာရင်တော့ကျွန်တော်ကဝါရှင်တန် DC မှာရှိတဲ့မွတ်စလင်အဖွဲ့စီနဲ့လည်းတွေ့ဖို့ရှိပါတယ်။တွေ့ဖို့ရှိတဲ့နေရာမှာကျွန်တော်တို့ဒီရေးကိစ္စကိုအင်မတန်တက်ကြွနေတဲ့လူတယောက်လည်းပါကောင်းပါလာလိုက်ပါမယ်။ကျွန်တော်အနေနဲ့သူတို့ကိုရင်ဆိုင်ဖို့ရှင်သန်ရှိပါတယ်။
သူတို့ကကူစားပြတဲ့အဖွဲ့ရင်းတွေ့ရတာပထမကြီးပထမဆုံးအကျဉ်းလားခင်ဗျာ
သူတို့ကကျွန်တော်ကိုတွေ့ကျင်တယ်လို့ပြောပါတယ်ကျွန်တော်ကတော့ပြီးခဲ့တဲ့အပတ်တုန်းကကျွန်တော်ခီးသွားနေတဲ့အတွက်ကြောင့်နောက်တစ်နေ့ကျွန်တော်တွေ့နိုင်လက်ခံပါတယ်လို့ပြောတဲ့ဟာကိုသူတို့ကအဲ့ဒါကိုတော့သူတို့အဆင်မပြေဘူးသူလာမယ့်အပတ်မှာတွေ့နိုင်မယ်လို့ပြောလို့ခုမနေ့ပြန်မှလာရောက်တွေ့ဆုံနေဖြစ်ပါတယ
်ဒါပြင်နိုင်ငံတကာပြစ်တင်ဝေဖန်နေကြပြီမဲ့တမကြီးဦးအောင်လင်းတာဝန်ထမ်းဆောင်နေတဲ့အမေရိကန်ပြည်ထောင်စုအပါအဝင်မြန်မာနိုင်ငံအခြေအနေကိုနားလည်သဘောပေါက်သူစာနာသူတွေရှိတယ်လို့လည်းတမကြီးကပြောကြားသွားပါတယ်ခင်ဗျာ
အမေရိကန်ဆိုင်ရာမြန်မာသမားကြီးဦးအောင်လင်းနဲ့ဆက်သွယ်မိ мян ငန်းအပြည့်စုံကိုဒီကနေ့ညထုတ်လွှင့်မဲ့ဦးကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍမှာနားဆင်နေပါတယ်ခင်ဗျာ။နယူးယောက်ကုလသမဂ္ဂဌာနချုပ်မှစတင်ကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစားဒုတိယသမ္မတဦးဟန်ရီဘန်တီယူဦးဆောင်တဲ့မြန်မာကုသလေအဖွဲ့တက်ရောက်မှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးဟောက်တူစွမ်းက VOA ကိုပြောပါတယ်။ပြည်တွင်းမှာအရေးကြီးအခြေအနေတွေကြောင့်မတက်ရောက်နိုင်တာဖြစ်တယ်လို့ဆိုပါတယ်။မန်အင်ဂျင်နိုင်ကဆက်လက်တင်ပြပါမယ်။
ဒုသမရာဦးဟင်နရီဘန်တီယူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့မှဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင့်ဆွေနဲ့အတူအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းတို့လိုက်ပါလာမှာဖြစ်ကြောင်းတပ်အမတ်ကြီးဦးဟောက်ဒိုးစွမ်းကအခုလိုပြောပါတယ
်။တော်ဆောင်စုကြီးကတော့သူပြည်တွင်းမှာလည်းပဲဟိုလိုအပ်ချက်ရာသူကမလာရမနိုင်တော့လည်းပဲသူကိုစားဟိုတယောက်ကတော့တက်ရမှာပေါ့နော်။အဲ့ဒါကြောင့်ဒုတိယသမရာတယောက်ချင်းဖြစ်ပါတယ်။နောက်တစ်ခုကတော့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အဲ့တော့ပါမှာပေါ့လေပါမှာဘောဆိုတော့ကသူကတော့ဒီကျွန်တော်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဟိုထဲထဲဝင်ဝင်သိရှိတဲ့အပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်သူကတော့ဒီမှာသွေးတင်သွေးထိုက်တဲ့လူတွေအဲတွေ့ဆုံပြီးတော့ဟိုရှင်းလင်းပြောကြားကြရရှိတာရှင်းလင်းပြောကြားမှာပေါ့အဲ့ဒီစီစဉ်နေရတော့ကျွန်တော်တို့ဟိုလှုပ်ထားရတော့ရှိပါတယ်နောက်တစ်ခုကတော့ဒုတိယဝန်ကြီးလည်းဟိုရှိမှာပဲလေ
အခုကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့တက်ရောက်လာတဲ့နိုင်ငံကောင်းဆောင်တချို့ကနေပြင်းပြင်းထန်ထန်ပြောဆိုဖို့ရှိနေကြောင်းသတင်းတွေထွက်နေတာနဲ့ပတ်သက်လို့လည်းတပ်အမတ်ကြီးကအခုလို
အခုကတော့မြန်မာကိစ္စကတော့တနိုင်ငံကြီးကသူကနေပြီးတော့ဆိုင်းလိုင်းနေနဲ့ဆွေးနွေးမယ်ပါ냐ဆိုကျွန်တော်တို့ကဘာမှဟိုတေချာသိတာတော့မရှိပါဘူးအဲ့လိုအပြင်မှာတော့လေဟိုတရားဝင်ပြောတာပါ냐လည်းမရှိပါဘူးသူခမန်းကြီးပြောတာတော့လည်းဖြစ်ဖြစ်မှာပေါ့အဲဒီမှာတော့နှစ်ပိုင်းရှိတာပေါ့ဗျာကုလသမဂ္ဂထွေထွေညီလာခံဖြစ်တဲ့အတွက်ကြောင့်မြန်မာကိစ္စရခိုင်ကိစ္စတွေမဟုတ်ပါဘူးတကဘာလုံးမှာရှိနေတဲ့ဟိုပြဿနာတွေမျိုးစုံနဲ့ပတ်သက်ပြီးတော့ဒီလိုပဲဟိုဆွေးနွေးကြတာပါပဲဆွေးနွေးတဲ့အခါကျတော့နှစ်ပိုင်းပေါ့တစ်ပိုင်းကတော့လေဟိုကျွန်တော်ပင်ကုန်းနေပြောတဲ့အခါကျတော့ပြန်လေးခြေပါပြောကြရတယ်ရှိသလိုနိုင်ငံချင်းလည်းပဲလူကြီးတွေစုံတဲ့အချိန်မှာဟိုတွေ့ဆုံပြီးတော့ဟလာနိုင်ငံချင်းပြောတာလည်းရှိပါတယ်ပင်ကုန်းနေတဲ့မှာထဲပြောတာတော့အများဟိုအများရှိမှာပေါ့လေဒါကတော့ဒီလိုပဲဟိုကိုယ့်နိုင်ငံပြန်ကြော်လည်းပြန်ပြောရမှာပေါ့ဒီဟာတော့ရှိမှာပေါ့
အရင်ကကုလသမဂ္ဂအထွေထွေညီလာခံကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖို့ရှိကြောင်းနိုင်ငံသားရေးဝန်ကြီးဌာနနဲ့နှိစက်တဲ့အတိုင်းဝိုင်းသတင်းတွေကဆိုပါရတယ်။ဒါပေမဲ့လို့လက်ရှိအရေးကြီးနေတဲ့ပြည်တွင်းရေးအခြေအနေတွေကိုဦးစားပေးဖြေရှင်းဖို့ဒေါအောင်ဆန်းစုကြည်ဘက်ကဆုံးဖြတ်ထားတယ်လို့မြင်ကြောင်းတန်အမတ်ကြီးဦးဟောက်ဒိုးစွမ်းကပြောပါရတယ်
။တိုင်းပြည်ရဲ့လိုအပ်ချက်ပေါ့လေလိုအပ်ချက်ရဟိုအရေးကြီးတဲ့နေရာမှာဟိုနိုင်ငံရဲ့အကောင်းဆောင်အနေနဲ့အာသူရှိသင့်ရှိထိုက်တဲ့နေရာမှာသူဟိုအချိန်ကာလတစ်ခုမှာတော့သူရှိရမှာပေါ့။ဒါတော့ဒီနိုင်ငံကောင်းဆောင်အကြီးအကဲတွေရဲ့ prerogative ပဲလေအတိုင်းပြီးတော့လိုအပ်တာဘယ်နေရာမှာလိုအပ်လဲတွဲတဲ့နေရာမှာသူအရေးကြီးတဲ့နေရာမှာသူရှိရမှာပေါ့ဒါကတော့နိုင်ငံကောင်းဆောင်တွေသူတို့ဆုံးဖြတ်တာပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေဘက်ကအင်အားအလွန်ကျွံသုံးပြုပြီးနယ်မြေရှင်းလင်းမှုတွေကြောင့်ဒေသခံမွတ်စလင်တွေတိမ့်နဲ့ချီတစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်ကိုအလုံးရင်းနဲ့ထွက်ပြေးခိုလုံခဲ့ရတဲ့အခြေအနေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဒေါအောင်ဆန်းစုကြည်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်နေခြင်းဖြစ်ပါတယ်ဒီလိုအချိန်မှာဒေါအောင်ဆန်းစုကြည်အနေနဲ့ကုလသမဂ္ဂကိုကိုယ်တိုင်လာရောက်ဆွေးနွေးပြောဆိုသင့်တယ်လို့လည်းဝေဖန်ပြောဆိုမှုတွေရှိနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းလည်းဖြစ်လက်ရှိဝါရှင်တန်အခြေဆိုင် USIP ကိုအမေရိကန်ငြိမ်းချမ်းရေးအင်စတီကျူအကြီးတန်းအကြံပေးပရစ်စလာကလပ်ကတော့ပြည်တွင်းအရေးကိုဦးစားပေးဖြေရှင်းဖို့ဒေါအောင်ဆန်းစုကြည်ဆုံးဖြတ်တာမှန်ကန်ကြောင်း VOE ကိုအခုလိုပြောပါတယ
် Well yeah no I think it makes sense that she's got a crisis at home
ဒီဆုံးဖြတ်ချက်ဟာဒီပဲရှိပါတယ်သူ့နိုင်ငံမှာအကြတဲဖြစ်နေတာပါနိုင်ငံခေါင်းဆောင်တဦးအနေနဲ့ပြပခီးစင်မထွက်သင့်ပါဘူးပြည်တွင်းပြဿနာတွေကြီးမားနေတာကိုဖြေရှင်းဖို့သူ့အတွက်ပိုအရေးကြီးပါတယ်။အမေရိကန်ခေါင်းဆောင်တွေဆိုရင်လေပြည်တွင်းအခက်အခဲတွေဖြစ်နေချင်းပြည်ပကိုတွားကြမှာမဟုတ်ပါဘူး
။ဒီအတော်တွင်ကုလသမဂ္ဂလုံခြုံရေးကောင်စီမှရခိုင်ပြည်နယ်အတွင်းပိုပြီးဆိုးဝါးနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒီကနေ့ဗုဒ္ဓဘူးနေ့မှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့တကပိတ်အလွတ်သဘောဆွေးနွေးဖို့ရှိနေပါတယ်။ဒါနဲ့ပတ်သက်လို့တပ်အမတ်ကြီးဦးဟောက်ဒိုးစွမ်းကအခုလိုပြောပါတယ
်။လုံခြုံရေးကောင်စီဆီရတော့ဟိုခရိုင်းလိုပဲကျွန်တော်တို့ဟိုတကားပိတ်စီပဲပါကျွန်တော်တို့တခြားလူလက်တက်လို့မရပါဘူးသူတို့ကသူတို့ဆွေးနွေးတဲ့ဟိုအလွတ်တဘောဟိုဆွေးနွေးတဲ့တဘောပါပဲ
နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ထွေထွေညီလာခံကိုတက်ရောက်ဖို့မကြခင်ရပိုင်းအတွင်းဒုသမရာဦးဟင်နရီဘန်တီယူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိလာတော့မှာဖြစ်ပါတယ် မြန်မာနိုင်ငံမှာအကောင်အထည်ဖော်ဆောင်ရွက်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအပါအဝင်ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးလုတ်ကင်ဆောင်ရွက်နေတဲ့ကိစ္စတွေကိုမြန်မာကိုယ်စားလှယ်အဖွဲ့ကပြောဆိုဆွေးနွေးဖို့ရှိတယ်လို့သတင်းမီဒီယာတွေနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့တန်မတ်ကြီးဦးဟောက်ဒိုးဆွမ်က VOA ကိုပြောပါရရှင
်။မင်းဂျင်းနိုင်မေးမြန်းတင်ပြခဲ့တာပါ။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာဟစ်အဟူစိန်ကမြန်မာနိုင်ငံမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်ဆိုပြီးတနင်္လာနေ့ကကုလသမဂ္ဂမှာဆူဆွဲပြောဆိုခြင်းနဲ့ပတ်သက်လို့ဂျနီဗာဆိုင်ရာမြန်မာအစိုးရရဲ့ကိုယ်စားလှယ်ကပြင်းပြင်းထန်ထန်ကန့်ကွက်ပယ်ချလိုက်ပါတယ်ဒီအကြောင်းကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုလုပ်နေတယ်ဆိုတော့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇိုင်ရဲအဟူစိန်ရဲ့ဆူဆွဲပြောဆိုခြင်းနဲ့ပတ်သက်လို့ဂျနီဗာကုလလူအခွင့်ရေးကောင်စီမှာမြန်မာအစိုးရကိုယ်စားလှယ်ကစက်တင်ဘာ12ရက်အင်္ဂါနေ့မှာပြင်းပြင်းထန်ထန်ကန့်ကွက်ပယ်ချလိုက်ပါတယ်ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရမျိုးကိုမြန်မာနိုင်ငံအနေနဲ့ကျူးလွန်မှာမဟုတ်ဘူးလို့ဂျနီဗာဆိုင်ရာမြန်မာအသံအမကြီးဦးထင်လင်းကတုတ်ပြန်လိုက်ပါတယ
် The terms crime against humanity and ethnic cleansing carry very serious connotations. They can only be used in the most responsible manner and they can only be founded on legal and judicial determinations.
လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အတုံးနှုံးတွေဟာတိတ်ကိုကြီးလေးတဲ့အဓိပ္ပာယ်တွေကိုဖော်ဆောင်တာဖြစ်ပါတယ်။ဒီအတုံးနှုံးတွေကိုတာဝန်အရှိဆုံးနဲ့အသုံးပြုဖို့လိုအပ်တယ်လို့ဒီလိုမျိုးပြစ်မှုတွေကိုတရားရေးစနစ်အရနဲ့ဥပဒေအရခိုင်မာတဲ့အကြောင်းရင်းတွေအပေါ်မှာအခြေခံပြီးအသုံးပြုသင့်ပါတယ်။ဒီမိုကရေစီကျင့်သုံးတဲ့မြန်မာနိုင်ငံအနေနဲ့ဒီလိုမျိုးရက်စက်တဲ့ကျူးလွန်ချိုးဖောက်မှုတွေကိုဘယ်တော့မှသိခံမှာမဟုတ်ပါဘူး။ဒါကြောင့်မို့မနေ့ကလူ့အခွင့်အရေးမဟာမင်းကြီးအသုံးပြုခဲ့တဲ့အသုံးအနှုန်းတွေကိုမြန်မာနိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်
။ဒီလိုဆွဆဲပြောဆိုမှုတွေကြောင့်ကုလသမဂ္ဂအပေါ်မှာသာယုံကြည်မှုထိခိုက်စေမှာဖြစ်ပြီးမြန်မာနိုင်ငံကလူ့အဖွဲ့အစည်းတွေကြားပိုပြီးစိတ်ဝမ်းကွဲစေလိမ့်မယ်လို့တန်မာကြီးဦးတင်လင်းကထောက်ပြပါတ
ယ်။ Using such terms imprudently without concrete evidence will tarnish the credibility of the office, fan the flame on the ground, widen the polarization between the relevant communities.And mislead the international community.
ခိုင်မာတဲ့တက်တဲ့ထောက်ထားမရှိပဲဒီလိုမျိုးအတုံးအနှုံးတွေကိုအတုံးပြူခြင်းဟာကုလသမဂ္ဂအပေါ်ယုံကြည်လေးစားမှုကိုထိရောက်စေမှာဖြစ်တဲ့အပြင်လက်တွေ့အခြေအနေမှာလည်းမိလောင်ရလေပြင့်ဖြစ်စေနိုင်ပါတယ်။ဒါအပြင်တက်ဆန်ရလူ့အဖွဲ့အစည်းတွေကြားမှာလည်းစေဝန်းကွဲမှုပုံမကြီးမားနိုင်ပြီးနိုင်ငံတကာလူ့အဖွဲ့အစည်းကိုလည်းအထင်အမြင်မားစေပါတယ်။ ARSA လို့ခေါ်တဲ့အကြမ်းဖက်အုပ်စုကတော့တတိယနိုင်ငံတွေမှာပြန်လည်အခြေချပေးမယ်ဆိုတဲ့အတူအောင်မျှော်လင့်ချက်ပေးပြီးလူတွေကိုသူတို့နေအိမ်တွေကနေထွက်ပြေးစေဖို့လုံဆော်ခဲ့ကြတာဖြစ်ပါတယ
်။ဩဂုတ်လကုန်ပိုင်းတကြော့ပြန်ဖြစ်လာတဲ့ရခိုင်မြောက်ပိုင်းအရေးကြောင့်ဒေသခံမွတ်စလင် 38,000 လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတယ်ဆိုပြီးနိုင်ငံတကာရဲ့ဖိအားတွေတိုးလာနေတာပါ။လူအခွင့်အရေးမဟာမင်းကြီးဇာဟစ်ကသူ့အခေါ်ရိုဟင်ညာတွေအပေါ်မြန်မာလူညုံရေးတပ်တွေဟာရက်ဆက်ကြမ်းကြုတ်တဲ့စစ်စင်ကြီးလုပ်နေတယ်လို့တနင်္လာနေ့ကပြောခဲ့တာပါ။ဂျနီဗာဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ရှမင်းအရှမ်ကလည်းမြန်မာလူညုံရေးတပ်တွေရဲ့လုပ်ရက်ပေါ်အခုလိုဝေဖန်သွားပါတယ
်။ In the name of clearance operations, more than 10,000 houses have been burned and over 3,000 Rohingyas have been killed.
မြန်မာလူညုံရေးတပ်တွေရဲ့နေမြေရှင်းလင်းရေးဆိုတဲ့စစ်စင်ကြီးကြောင့်နေအိမ်ပေါင်း 1,000 ကျော်မီးရှို့ခံရတယ်လို့အခုချိန်ထိရိုဟင်ညာ 3,000 ကျော်အသက်ခံခဲ့ရပါတယ်။သူတို့ဟာအပြစ်မဲ့ရသားတွေဖြစ်ပြီးအဲ့ဒီတည်းမှာအမျိုးသမီးနဲ့ကလေးငယ်တွေရောတက်ကြီးရွယ်အိုတွေပါပါဝင်ကြတာပါလူညုံကြီးတပ်ဖွဲ့ဝင်တွေကသူတို့ကိုလက်လွတ်စွဲပစ်ခတ်တာမျိုးအရမပြုကျင့်တာမျိုးရှိသလိုလူညုံကြီးတပ်ဖွဲ့ဝင်နဲ့အစွန်းရောက်ဗုဒ္ဓဘာသာဖုံးတော်ကြီးတွေကရိုက်နှက်နှင်းပန်းတာမျိုးတွေလည်းလုပ်ကြတာပါဒီလိုလုပ်ရက်တွေကလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်ရာရောက်စေပါတယ်လို့သူကပြောသွားတာပါလူအခွင့်အရေးကောင်စီဆိုင်ရာဂျနီဗာပါကစ္စတန်တန်အမတ်ကြီးဖာရုခ်အမေဟာ OIC ကိုယ်စားလှယ်အဖွဲ့ရဲ့ကိုယ်စားလှယ်လည်းဖြစ်ပါတယ်။သူတို့အခေါ်ရိုဟင်ညာတွေအပေါ်ကျူးလွန်မှုတွေကိုလက်မခံနိုင်ကြောင်းပြောပါတယ
်။ Mr. President, the ongoing cleansing of Rohingya Muslim population is unacceptable. The OIC would work with all stakeholders to come up with the initiatives both within and outside the council to prevent crimes against humanity perpetrated by the Myanmar forces.
တော်ပတိကြီးခင်ဗျာလက်ရှိဖြစ်ပွားနေတဲ့ရိုဟင်ညာမွတ်စလင်တွေအပေါ်တုတ်တင်ရှင်းလင်းတဲ့လုပ်ရက်တွေကိုကျွန်တော်တို့လက်မခံနိုင်ပါဘူး။မြန်မာလူညိုရေးတပ်ဖွဲ့ဝင်တွေကျူးလွန်နေတဲ့လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကာကွယ်တားဆီးဖို့အတွက် OIC အဖွဲ့အတွင်းမှာရောအပြင်မှာပါသက်ဆိုင်သူအားလုံးနဲ့ဆွေးနွေးပြီးတော့အတူတကွလက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်။ရိုဟင်ညာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံကိုပြန်တဲ့အခါသူတို့အားလုံးအတွက်ပြန်တဲ့ထူထောင်ရေးတွေလုပ်ပေးဖို့နဲ့သူတို့ရဲ့အသက်ရှင်နေထိုင်ရေးဘဝရည်တည်နိုင်ရေးစတဲ့အခြေအနေတွေကိုဖန်တီးဖို့ကိစ္စတွေလည်း OIC ကလှုပ်ဆောင်သွားဖို့ရှိပါတယ
် ARSA လို့ခေါ်တဲ့အကြမ်းဖက်အဖွဲ့ကဩဂုတ်လ25ရက်နေ့မှာမောင်တော်ဘူးတီတောင်ရသေတောင်ဒေသတွေမှာရှိတဲ့ရေကင်းစကန်30ကိုတပြိုင်တည်းဝင်ရောက်တက်ခဲ့ခဲ့ပြီးလုံုံရင်အဖွဲ့ဝင်ဒရာစင်လောက်နဲ့အတူအရသားတချို့တေဆုံးခဲ့ရပါတယ်အဲ့ဒီနောက်ပိုင်းအကြမ်းဖက်မှုနှိမ်နင်းရေးအဖြစ်မြန်မာလူညုံကြီးတပ်တွေကနင်းမြေရှင်းလင်းမှုစစ်စင်ကြီးကိုလှုပ်လာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ ပြည်ဝင်မြန်မာပိုင်းကဗူဒူးနေမနခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးတင်းရှောင်လာကြတဲ့သူတို့အခေါ်ရိုဟင်ဂျာဆိုတဲ့မွတ်စလင်ဒုက္ခသည်အရေးအတွက်ဟာ 3,000 ထိရှိလာနေပြီလို့IOM နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ကပြောကြပါတယ်အခုအချိန်သုံးဘတ်တောင်မရှိသေးချိန်မှာအခုလောက်ထိဒီဒုက္ခသည်ရေအတွက်အများအများထွက်ပြေးကြတာဟာထူးခြားတဲ့ဖြစ်ရပ်တစ်ခုပဲဆိုတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းနောက် Lisa Shrine ပေးပို့တဲ့သတင်းလွှာကိုတော့ကိုကျော်အောင်လွင်ကတင်ပြမှာဖြစ်ပါတယ
်ရွာတွေမိရှုခံရလို့အိုးအိမ်ဆွတ်ခွာပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြသူတွေရဲ့အဖြစ်ကအထူးကိုစိုးရင်စရာကောင်းတဲ့အခြေအနေတစ်ခုပါပဲလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်။ထွက်ပြေးလာကြသူတွေရဲ့အပြောအရသူတို့ရဲ့မိသားစုဝင်တွေအတိုက်ခိုက်ခံခဲ့ကြရတယ်လို့လည်းဆိုပါတယ်။နင်းဆက်ကိုရောက်အောင်တောတွေတောင်တွေကိုဖြတ်ပြီးတော့ရက်တွေနဲ့ချီလမ်းလျှောက်ခဲ့ကြရတယ်လို့ UNHCR အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edward က VOA ကိုပြောပါတယ်။
We've got high numbers of unaccompanied and separated children, problems of sexual violence.
ဒီသားတွေနဲ့တကွဲတပြားစီဖြစ်ပြီးရောက်လာကြတဲ့ကလေးအရေးအတွက်ကတော်တော်များပါတယ်။လင်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့တင်းနတ်တန်ရန်ရမှုစတဲ့ပြဿနာတွေရှိနေပါတယ်။ဒီတန်ရာတွေကိုကုသပေးဖို့လိုအပ်နေပါတယ်။အခြေအနေကတော့တကယ့်ကိုအရေးတကြီးအခြေအနေပါပဲ
။ထွက်ပြေးလာတဲ့ဒုက္ခသည်အလုံးရဲ့60%ခန့်ဟာကလေးငယ်တွေဖြစ်ကြပြီးတော့လူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့လိုအပ်နေတယ်လို့UNICEF ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ကပြောပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ကစားမြို့မှာရှိတဲ့ UNICEF ရုံးကကလေးများကာကွယ်ဆိုင်ရာအရာရှိဂျွန်လီဗီနဲ့တယ်လီဖုန်းဆက်သွယ်ပြောခဲ့တော့ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကလေးတွေအပြည့်ဖြစ်နေပြီးသူတို့ရဲ့အခြေအနေတွေကစိုးရိမ်ရတယ်လို့ဆိုပါတယ်ကလေးငယ်ဥယျာဉ်2သိန်းလောက်ရှိနေပြီးသူတို့အထက်မှာတော်တော်များများကရေကနေဖြစ်တဲ့ရောဂါတွေရှိနေလို့သူတို့အတွက်အရေးပေါ်ကူညီတွေလိုအပ်နေတယ်လို့လည်းဂျွန်လီဗီကပြောပါတယ
် You see children who have not slept for days.They're weak, hungry after the long journey.
ရတတော်များများမအိတ်ခဲ့ရတဲ့ကလေးငယ်တွေခင်ဗျားတွေ့ပါလိမ့်မယ်။သူတို့တွေဟာအားတွေလည်းနည်းနေတယ်၊စာလည်းစာနေကြတယ်၊ခရီးဝေးကြီးကိုအကြာကြီးဖြတ်ခဲ့ရတဲ့ကလေးငယ်တွေတော်တော်များများနေမကောင်းဖြစ်နေကြပါတယ်။သူတို့ရဲ့ကျန်းမာရေးအတွက်ကုသဖို့ချက်ချင်းကိုလိုအပ်နေတာပါ။တချို့ကလေးတွေကတော့တော်တော်ကင်တွယ်ရခက်တဲ့အခြေအနေမှာရှိနေပါတယ်။သူတို့မှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေလို့သူတို့ရဲ့စိတ်တွေပြန်ပြီးတော့လန်းဆန်းလာအောင်လုပ်ပေးဖို့နဲ့သူတို့အတွက်အကာအကွယ်ပေးဖို့လည်းလိုအပ်နေပါတယ်လို့ John Levy ကပြောသွားခဲ့တာပါ။UNICEF ဖွဲ့ကတန်ရှင်းတဲ့တောက်ရည်နဲ့ကျန်းမာရေးအခြေခံပစ္စည်းတွေကိုထောက်ပံ့ပေးနေပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတချို့ကကူညီရေးပစ္စည်းတွေကိုလေယာဉ်တွေနဲ့တယ်ဆောင်ပေးနေတဲ့အကြောင်းကိုတော့ကုလသမဂ္ဂတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ကပြောပါတယ
်။ Many of the new refugees are staying in the makeshift settlements or with host
communities. အဲ့ဒီလိုလာကြတဲ့ဒုက္ခသည်တော်များကတော့ယာယီနေထိုင်နိုင်ဖို့ကြုံသလိုဖြစ်သလိုဖန်တီးနေကြတာမျိုးဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နေကန်တွေတဲကစေတနာရှင်တွေကဝေငှပေးကြတာမျိုးလည်းရှိပါတယ်။ဒီဒုက္ခသည်အစ်စ်တွေနေထိုင်ဖို့စခန်းသစ်တစ်ခုတိစောက်ရေးအကူအညီပေးဖို့ကုလသမဂ္ဂကိုဘင်္ဂလားဒေ့ရှ်ကအကူအညီတောင်းထားပါတယ်။နေစရာပစ္စည်းတွေတည်လာတဲ့ UNHCR လေရင်တစင်းဘင်္ဂလားဒေ့ရှ်ကိုရောက်လာပါပြီ။ UAE RS ဆော်ဘွားများပြည်ထောင်စုကလည်းမိသားစု 2,000 လောက်အတွက်နေစရာတဲတွေကိုလေရင်တစင်းနဲ့တည်လာခဲ့ပါတယ်။လုံလုံးစင်ရောက်နေတဲ့လေရင်တစင်းမှပါတဲ့ပစ္စည်းတွေကလူတသိန်း 2,000 လောက်အတွက်ဖူးလုံပါလိမ့်မယ်။
ဒုက္ခသည်တွေအတွက်ထောက်ပံ့ပေးမဲ့ပစ္စည်းတွေနောက်ထပ်လေရင်တွေနဲ့ရောက်လာဖို့လည်းရှိနေပါတယ်။ Cossack ဘဇားမျိုးကိုရောက်လာကြတဲ့ဒုက္ခသည်အစ်စ်တွေက 9,000 လောက်ကိုတော့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကလောလောဆယ်စားစရာတွေပေးထားပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုဗ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီဝဲရှိပါပြီ View American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူ VOA အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
အမှန်အားဖြင့်တော့ကျွန်တော်တို့ဗမာနိုင်ငံဓာရီမှာအစ္စလာမ်ဘုံကြီးဆိုတဲ့အကတော့ပုံမှန်အဖြစ်မရှိပါဘူးမရှိပေမဲ့လည်းကျွန်တော်တို့မှာအငြင်းနဲ့ဖြစ်ပေါ်နေတ
ာနောက်ပိုင်းမကြခင်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်ဆိုင်ရာရေးသားဖော်ပြချက်တွေကိုမူရင်းအပေါ်မပြတ်ဒေါ်လာလတန်းကစူးစီးတင်ဆက်ထားပါတယ
် Channel News Asia မှာဆောင်းပါရှင်နေကင်းပောင်ကစ်ကန်ကဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံရေးလက်တွေ့ဖြစ်ရတွေနဲ့ရခိုင်ပြည်နယ်မှာမတိကျမရေရာတဲ့ညင်းချမ်းရေးလန်ခီဆိုတဲ့ခေါင်းကြီးနဲ့ရေးသားရမှာနိုင်ငံတကာလူ့ဖွဲ့စည်းနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုသာတည်တင်ဝေဖန်မဲ့စာရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေအဆုံးသတ်ရေးနဲ့ရိုဟင်ဂျာပြည်ထနာအတွက်ရေရှည်အဖြေရှာနိုင်ရေးကိုရှာတင်တယ်လို့အစချီရေးသားထားပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကရိုဟင်ဂျာပဋိပက္ခကြောင့်နိုင်ငံတကာလူ့ဖွဲ့စည်းကမြန်မာအစိုးရကိုပြည်တင်ဝေဖန်ရမှာဒေါ်အောင်ဆန်းစုကြည်ကိုဥတီပြစ်တင်ဝေဖန်တာတွေ့ရတဲ့အကြောင်းသူ့ကိုချီးမြှင့်ထားတဲ့နိုဘယ်ညဏ်ရေးဆုကိုပြန်ရုပ်သိမ်းပေးဖို့နိုဘယ်နော်ဝေးကော်မတီကိုတောင်းဆိုခဲ့တာတွေရှိခဲ့တဲ့အကြောင်းဘရူဟင်ဂျာတွေရဲ့ဘေးဒုက္ခနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်အနေနဲ့ထောက်ဖို့ပြောကြားခြင်းမရှိခဲ့တာကိုနိုင်ငံတကာကထောက်ပြပြီးဘရူဟင်ဂျာပြည်ထနာကိုရေရှည်အဖြေရှာနိုင်ဖို့အတွက်ထိရောက်တဲ့ခြေလှမ်းတွေမြူခဲ့တဲ့အကြောင်းဝေဖန်မှုတွေရှိခဲ့ပါတယ်လက်တွေ့မှာဒေါ်အောင်ဆန်းစုကြည်အနေနဲ့နိုင်ငံရေးစနစ်ရဲ့ကျိုးကျမှုကြောင့်နိုင်ငံရဲ့အမြင့်ဆုံးသမ္မတရာထူးမှာထမ်းဆောင်ခွင့်မရှိသလိုပြည်ထရေးကာကွယ်ရေးနယ်စပ်ရေးရာအစရှိတဲ့အရေးကြီးတဲ့ဝင်ကြီးဌာနသုံးခုကိုလည်းနိုင်ငံရဲ့စစ်တပ်ကချုပ်ကင်ထားတာဖြစ်ပြီးအာဏာကိုခွဲဝေနေရတာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရလည်းနိုင်ငံရဲ့လွှတ်တော်နေရာ25ရာခိုင်နှုန်းကိုစစ်တပ်ကယူထားတာဖြစ်ပါတယ်။ဒီအခြေအနေတွေမှာမြန်မာနိုင်ငံမှာစစ်တပ်ကနောက်ထပ်အာဏာသိမ်းနိုင်မယ့်အလားအလာမဖြစ်နိုင်ဘူးလို့မပြောနိုင်တဲ့အကြောင်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နေပြည်တော်ပိုင်ဆိုင်မှုအပေါ်အန္တရာယ်ကျရောက်စေတဲ့ဆိုတဲ့အကြောင်းပြချက်နဲ့မြန်မာစစ်တပ်ကအာဏာကိုလွယ်လွယ်နဲ့သိမ်းနိုင်တဲ့အခြေအနေမှာရှိတဲ့အကြောင်းထောက်ပါရှင်ကထောက်ပြထားပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာရေးနဲ့ပတ်သက်လို့ထောက်ဖို့ပြောကြားခြင်းမရှိခဲ့ဘူးဆိုအောင်တော့မှပြည်တွင်းရှိအစွန်းရောက်ဗုဒ္ဓဘာသာအုပ်စုတွေကသူ့ပေါ်ထောက်ခံကြတာမတွေ့ရသလိုမြန်မာလူအဖွဲ့အစည်းမှလည်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဗုဒ္ဓဘာသာအများစုနဲ့ရှေးယိုးဆွဲတွေကလက်ခံကြတာမဟုတ်တဲ့အကြောင်းဆောင်းပါရှင်ကထောက်ပြထားပါတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်နဲ့ NLD အစိုးရပေါ်ဒေါသတွေမကြည်နှမ်းမှုတွေဥတီမဲ့အစားကုလသမဂ္ဂအင်အားကြီးအနောက်အုပ်စုဒီမိုကရေစီနိုင်ငံတွေအပါအဝင်နိုင်ငံတကာလူအဖွဲ့အစည်းကအထူးသဖြင့်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ကောင်းဆောင်တွေအနေနဲ့ရိုဟင်ဂျာပြည်ထနာကိုငြင်းချစွာအဖြေရှာဖို့နှင့်အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့ဖိအားပေးတဲ့လို့ဆောင်းပါရှင်ကထောက်ပြထားပါတယ်ဆက်လက်ပြီး Bloomberg နေစဉ်သတင်းစာမှာမြန်မာကောင်းဆောင်တွေနဲ့ကောင်းဆောင်မှုကိုပြတဲ့နဲ့ဆိုပြီးရေးသားထားတဲ့ Editor အဘော်ကနေကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံရဲ့ကောင်းဆောင်ဒေါ်အောင်ဆန်းစုကြည်အနေနဲ့နိုင်ငံမှာရိုဟင်ဂျာတွေအရေးကိုထုတ်ဖော်ပြောကြားခြင်းမရှိတဲ့အတွက်သူ့မှာရှိနေတဲ့အာဏာအပြင်သူ့ဘော်လေးစားကြည်ညိုမှုကိုလည်းပြည့်စည်နိုင်တယ်လို့အက်ဒီတာအဘော်မှရေးသားထားပါတယ်မြန်မာလူဖွဲ့စည်းမှရိုဟင်ဂျာတွေဆန့်ကျင်တဲ့စစ်တပ်ကိုပပျောက်စေဖို့ဒေါ်အောင်ဆန်းစုကြည်တူဦးဒီမလုဆောင်နိုင်တယ်လို့တစ်ဖက်မှာလည်းအင်အားကြီးတဲ့စစ်တပ်ကိုသူ့အနေနဲ့ထိန်းချုပ်နိုင်စွမ်းမရှိတာမှန်ပေမဲ့လို့လည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးတွေလုဆောင်ရမှာရာသားတွေပေါ်တိုက်ခိုက်မှုကိုကန့်တတ်ဖို့သူ့အနေနဲ့ပြောပြနိုင်တယ်လို့ပြည်ပကဖြစ်ပွားရာဒေသတွေကိုကုလသမဂ္ဂအကြေခပုဂ္ဂိုလ်တွေနဲ့ဒင်းတောက်တွေကိုသွားကွင်းပြုနိုင်တဲ့အကြောင်းဒါအပြင်ဒုက္ခသည်တွေထံအကူအညီတွေကိုပေးပို့ဖို့ခွင့်ပြုသင့်တဲ့အကြောင်းအက်ဒီတာအပေါ်မှာရေးသားထားပါတယ်။ဒါအပြင်ကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲဖော်ရင်းနဲ့ချိန်ထဲမှာလူအဖွဲ့အစည်းတွေကိုပြန်လည်တင့်မြောက်စေဖို့လမ်းခင်းပေးတဲ့အကြောင်းနဲ့ ချစ်ဝတ်တိတ်ခါဘိုင်းရရောလက်တွေအနေနဲ့ရောဒေါအောင်ဆန်းစုကြည်အနေနဲ့ဓာရီကိုလှုပ်ဆောင်တင်းတဲ့အကြောင်းနဲ့စိတ်ရှည်တီးခံမှုပြောဆိုတာလက်ရှိမှာလူတွေကိုလက်ခံနားချရမှာခက်ခဲပေမဲ့လို့လေမြန်မာနိုင်ငံမှာခုလိုနားချနိုင်သူတူပဲရှိတာကတော့ဒေါအောင်ဆန်းစုကြည်သာဖြစ်တဲ့အကြောင်းအဒီတာအပေါ်မှာရေးသားထားပါလိမ့်ရှင
်။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ရပြီးခုတစ်ခါတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ဒေါ်လလတန်းကပို့ချမှာဖြစ်ပါလိမ့
်။ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်စာလုံးပေါင်းက TO2FILL to fill ကဖြေဖို့ SOMEONE apostrophe S someone's ကလူတူတယောက်ရဲ့ SHOES shoes ကဖနာဆိုတော့စကပိုက်ထွန်းရဲ့လုံးကောက်အသေးပဲကလူတူတယောက်ရဲ့ဖနာကိုဖြေဖို့ပေါ့idiom အတိပဲကတော့ကျမတို့မြန်မာမှာလူတူဦးရဲ့ခြေရာကိုမိနိုင်အောင်လှုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကျောင်းအုပ်စီရအစ်စ်ကတော့ကျောင်းအုပ်စီရဟောင်းရဲ့ခြေရာကိုလိုက်မိနိုင်ဖို့အတော်လေးကြိုးစားရအောင်မေးကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်စည်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state.
လူတူရဲ့ခြေရာကိုမိနိုင်အောင်လှုပ်ဖို့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
to fill someone's shoes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလအတန်းပို့ချခဲ့တာဖြစ်ပါတယ်အခုတော့အင်္ဂါည VOA ဒိုင်းရိုက်လေလိုင်းအစီအစဉ်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။ကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာပ
ါ။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောဖြစ်နေတဲ့ဒီလူမျိုးရေးဘာသာရေးမုန်တီးမှုနဲ့အမုန်းစကားတွေပြန်ပွားမှုအခြေအနေပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဒီမြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးလုပ်ငန်းတွေဖြစ်လာတဲ့တပြိုင်တည်းမြန်မာနိုင်ငံထဲမှာလူမျိုးရေးဘာသာရေးပြိပခါတွေလည်းတစ်ဆက်တည်းပါလာတယ်လို့ပြောရမှာပါထူးပြတော့ရခိုင်ကိစ္စနဲ့လည်းတော်လေးရခိုင်ကိစ္စဖြစ်တိုင်းဒါမျိုးတွေထပ်ပြီးတော့ကြုံရပါတယ်အခုတစ်ခေါက်မှဆိုလို့ရှိရင်လည်းရခိုင်ပြိပခါတွေဖြစ်တာနဲ့နောက်ဆက်တွဲပဲအမုန်းစကားပြန့်ပွားမှုတွေလူမှုကွန်ရက်မှာပြန်ပြီးတွေ့လာရပါတယ်တွေ့ဒီဘာသာရေးလူမျိုးရေးလှုံ့ဆော်မှုတွေလည်းတော်များတွေ့လာပါတယ်ဒီချင်းနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့ကိုတက်စင်ဖြစ်ပါတယ်သူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အီဒါဖြစ်ပါတယ်နောက်တူကတော့ကိုစန်နီပါကိုစန်နီကတော့တန်လွင် citizen employment program ဆိုတန်လွင်နိုင်ငံသားစွမ်းရည်မြင့်တီအဖွဲ့ကဖြစ်ပါတယ် board of director ပါနှစ်ဦးစလုံးလေလိုင်းပုံကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုတက်စင်ကိုဖိတ်ခေါ်ချင်ပါတယ်ကိုတက်စင်ကြားပါလားခင်ဗျာက
ြားပါခင်
ဗျာဟုတ်ကဲ့ကိုတက်စင်ခုနကျွန်တော်ပြောသလိုပါပဲအခုအချိန်ဒီကဒီအသွင်ကူးပြောင်းရေးနဲ့တစ်ဆက်တည်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအမုန်းတရားပြန့်ပွားမှုတွေပြိပခါတွေအခုကပေါ်လာတယ်သူကြီးကြကရခိုင်ပြည်ပခဖြစ်တိုင်းဖြစ်တိုင်းဒါကပြန်ပြန်လဲပြီးတော့ဖြစ်လာလို့ဖြစ်တော့ရခိုင်ချင်းနေနဲ့ဆက်နွယ်နေလားရခိုင်ပြည်ပခကြောင့်မုန်တီးမှုတွေပိုကြီးလာလား
ဒီလိုမျိုးပေါ့နော်ခဏခဏဒီလိုမျိုးဟိုနေလို့နေတာကဒီလိုဆိုနေပေါ့နော်ပေါ်ဆောင်နေတဲ့အဲဒါကတခုရှိပါတယ်အဲ့ဒီတိုင်းဝိုင်းကြီးကြောင့်ဒီလိုမုန်တီးမှုတွေဟိုပေါ့နော်ဒီမုန်တီးရတဲ့ကိစ္စနဲ့ပတ်သက်ဖြစ်နေကြပါဒါကြောင့်ဖြစ်လဲဆိုတဲ့အခါကျတော့ဒီရခိုင်ကိစ္စသာဆိုရင်ဒီလူကိစ္စမျိုးတွေကိုအကောင့်ထဲပို့ဖို့အတွက်လွဲကူလို့ရခိုင်ကိစ္စဖြစ်လာတိုင်းမှာဒီလိုမျိုးမုန်တရားလှုံ့ဆော်မှုတွေအတန်းတက်မှုတွေလှုံ့ဆော်မှုတွေကဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ခုနကကုသစင်ပြောသွားတဲ့ထဲမှာဒါကတစုံတစ်ဖွဲ့ကဖန်တီးရဆိုတာစနစ်ကျဖန်တီးရတဲ့ဘောလားဘလို့အဖွဲ့စည်းမျိုးလဲခင်ဗျာ
ဒီလူတွေလုံးလေဘုံကြောက်ကလုံးလေဆိုရင်ဒီလိုအတန်းတက်မှုကိုလှုံ့ဆော်ရဆိုတာအတန်းတက်ခြင်းတဲ့လူတွေဆိုတာကဥမာတဲ့နှလုံးနှစ်ဆိုင်ရှိပါတမျိုးကတော့စီးပွားရေးအလို့သာစီးပွားရေးအလို့သာလောကောင်းတော့မလို့ချင်နိုင်ငံရေးနိုင်ငံရေးဆိုနေပြည်တော်ပါမယ်တခြားသောအကြောင်းစရာတွေနဲ့ပတ်သက်ပြီးတော့ဒီလို interest နဲ့ဒီလို ဟိုအနေစုံစားမှုတွေနဲ့ဆက်သက်ပြီးတော့ဒီလိုမျိုးဟိုလိုချင်တဲ့လူတွေစီးပွားတော့လောက်အောင်နိုင်ငံရေးတော့လောက်အောင်အဲ့လိုလိုချင်တဲ့လူတွေကမရနိုင်တော့လို့သူကသူထင်ထားတဲ့အချိန်မှာသူတို့ကအကျန်းဖတ်မှုကိုလုံးစော်ပြီးတော့စီးစဲအဖို့ရတွေကိုဖြုတ်ချမှုစူးစားတဲ့အုပ်စုပါဒါအဲ့အုပ်စုရဲ့ရှိလို့ရှိနေပါတယ
်အခုလိုမျိုးနိုင်ငံရေးအခြေအနေတွေအပြောင်းလဲအချိန်နောက်အဓိကကျတဲ့အချိန်တိုင်းမှာခုနကပြောလို့ဘာသာရေးပြဿနာမျိုးတွေဖြစ်လာတတ်တာမြန်မာတမိုင်းမှာအရင်တော့ကလည်းဖြစ်ခဲ့ဘူးတယ်ပေါ့နော်အခုလည်းဖြစ်နေတဲ့အနေအထားကမြန်မာလူ့ဖွဲ့စည်းမှာပဲငကိုတွေကအထူးဖြစ်ပေါ်ဘာသာရေးနဲ့ပတ်သက်မဲ့ပြောဆိုရှင်အစ္စလမ်ဘာသာမွတ်စလင်တွေနဲ့ပတ်သက်လို့မော်ဒီရေးမြန်မာလူ့ဖွဲ့စည်းမှာငကိုတွေကရှိနေလို့လားဒါမှမဟုတ်တစုံတရာနိုင်ငံရေးလှည့်ကွက်တွေကြောင့်ဖြစ်နေရလို့သုံးသပ်နိုင်လား
အမှန်အားဖြင့်တော့ကျွန်တော်တို့ဒီပေါ်နော်တမိုင်းနိုင်ငံဓာတ်ရီမှာအစ္စလမ်မုန်းကြီးဆိုတဲ့အားကတော့ပုံမှန်အဖြစ်မရှိပါဘူးမရှိပေမဲ့လေကျွန်တော်တို့မှာအနည်းငယ်ဖြစ်ပေါင်းများစွာအာနာရှင်စနစ်အောက်မှာနေလာခဲ့ရတယ်အာနာရှင်စနစ်အောက်မှာနေလာခဲ့ရတဲ့ခါကျကျွန်တော်တို့ရဲ့ဟိုဘုန်းနေပေါ့နော်ကျွန်တော်ရဲ့ဟိုကွန်မြူနတီကွန်ဆန်မြင်မှုတွေကျွန်တော်ရဲ့ပညာတွေဒါတွေကကျွန်တော်တို့ဟိုဘယ်လိုခေါ်မလဲ liberal minded မဖြစ်ဘူးပေါ့ဗျာ liberal သူစိတ်ခံစားချက်မရှိဘူးအဲ့တော့ကျွန်တော်ကနှစ်ပေါင်းသားအာနာရှင်အောက်မှာနေလာခဲ့တဲ့ခါကျတော့အာနာရှင်ကိုရန်မုန်းပြီးရယ်အာနာရှင်ကိုမုန်းပြီးတဲ့စိတ်ခံနေပြီးတော့ဒီ vision နဲ့ကျွန်တော်ဒီမိုကရက်တစ်အင်အားစုတွေကိုကျွန်တော်ကလိုအပ်လာတဲ့အချိန်မှာအနာရှင်ရဲ့အဆက်တွေကိုကျွန်တော်ချက်စီးတာအဲ့ဒီမှာအနာရှင်ကသူနဲ့ဆက်သက်တဲ့သူ့ရဲ့အဝန်းဝန်းနဲ့ရှိတဲ့လူတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့အဓိကအချင်းမဟုတ်မှန်တဲ့ရင်တွေကိုဆင့်ထုတ်ထင်တာပေါ့မှန်တဲ့သတင်းတွေကိုထွန်းတယ်မှန်တဲ့သတင်းတွေကိုပုံကြီးချပြီးထုတ်တယ်အဓိကအချင်းမှန်တဲ့သတင်းတွေကိုပုံကြီးချတဲ့အဲ့ပုံကြီးချတဲ့သတင်းတွေကိုပြည်သူကယုံကြည်လာတယ်အဲ့ယုံကြည်လာတဲ့ပုံမှာမူတည်ပြီးတော့အမှန်ကကျွန်တော်သတင်းလက်လက်ခွင့်ကျွန်တော်မယုံဘူးပေါ့မထီထွေးခဲ့ရအောင်ဦးထီထွေးတဲ့ခါမှာချက်ချင်းတူကဲလူမှုကွန်ရက်လို့ဟာလို့အားကောင်းတဲ့လူမှုကွန်ရက်ဖြစ်လာတယ်ဖြစ်လာတဲ့အခါမှာဒီလိုမျိုးပေါ့နော်ဟိုအာနာကိုရမရရတဲ့နေနဲ့ယူမယ်ပြီးလို့ရှိရင်ရှိနေတဲ့အတီးသေးအစိုးရကိုမငြိမ်သက်ဖြစ်အောင်လုပ်ချင်တဲ့အစိုးရနေပြီးတော့ဒီလိုလူမှုကွန်ရက်တွေကိုဟိုအဓိကထားပြီးတော့ကျွန်တော်တို့မသိမနာမယ့်လူတွေကိုသတင်းမှားတွေလုံးကြံထားတဲ့သတင်းတွေတာမန်ဟိုသတင်းပါလေးတွေကိုသတင်းစီးဖြစ်အောင်ဖန်တီးပြီးတော့လူတွေကိုလှုံ့ဆော်ပြီးတော့ဒီချင်းနေရောခဏဆက်ရအောင်ပါ
ကိုစနီရေကူဒီမြန်မာနိုင်ငံမှာအခုရခိုင်ပြည်ပခါကအရှိန်မြင့်လာတဲ့အတူပဲတနည်းအားဆိုရင်တောင်တွင်းကြီးအပါအဝင်တချို့မြို့နယ်တွေမှာဒီဘာသာရေးအထူးကုန်းဆန်ဆန်လှုံ့ဆော်မှုလေးတွေကျွန်တော်တွေ့ရပါတယ်အခုမကြသေးခင်အချိန်ကဆိုရင်ပဲဆန်းကျောင်းမြို့နယ်မှာလည်းအလားတူမျိုးဖြစ်တဲ့ခါကျတော့ရက်ကွက်ကူနိုင်ကဒီလူကိုဖမ်းပြီးတော့ရဲကူအားလိုက်တဲ့အဟာမျိုးတွေပေါ့နော်အခုကနေစစ်စစ်လေးဖြစ်လာတော့ဒီအချိန်တွေကစနစ်တကျဖြစ်ဖန်တီးလို့ဖြစ်လာတာလားဒါမှမဟုတ်ရခိုင်အချိန်တွေအပေါ်မှာလူတွေမချိနဲ့လို့ဖြစ်လာတာလားဘယ်လိုသုံးသပ်ပါလဲ
တောင်တဲ့တော့တကြိမ်ဖြစ်ခဲ့တယ်ဖြစ်တဲ့အချိန်ကလည်းခုနကကျွန်တော်တို့ဗာနဲ့ပြန်ပြီးတော့ဆက်ဆက်နိုင်လေဆိုတော့ဒီနိုင်ငံရေးအခြေအနေပဲဆက်ဆက်နိုင်တာပေါ့အခုအချိန်ဒီမှာဆိုလည်းနိုင်ငံရေးအခြေအနေတွေနဲ့ဆက်ဆက်နေတဲ့သဘောတော့ရှိတယ်ဒါကြောင့်ကျွန်တော်တို့ဒီဖြစ်နေတဲ့ဒီပြိပကတွေပဲဖြစ်ပြိပကတွေလှုပ်ဆောင်မှုတွေပဲဖြစ်ဖြစ်ဒီပြိပကတွေဖြစ်နေတာကိုဆက်လက်ပြီးတော့ပြန်ပွားဖို့ကြိုးစားနေတဲ့ဒီခုနပြောတဲ့ဒီ hate speech ပေါ့နော်အမုန်းတရားဖြန့်ပွားတာတွေပဲဖြစ်ဖြစ်ဒီဟာတွေကတော့ခုနပြောသလိုနိုင်ငံရေးခြေခံနဲ့ဆက်ဆက်ပြီးတော့ဖြစ်နေတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်အခုနကျွန်တော်ဒီမကွတ်သက်စင်ပြောလို့မဟုတ်ဘူးဟိုတချို့အားတွေကတော့ပုံကြီးချက်တာလည်းရှိသို့တော်လည်း hate speech မှာကျွန်တော်တို့ကဟိုအမှန်တော့မှကျွန်တော်တို့ကဒီ hate speech နေနဲ့တချို့အားတွေကမပြောရတာရှိတယ်ပေါ့နော် free speech ကပါလဲ hate speech ကပါလဲဆိုတော့အဲ့ဒီနှစ်ခုကနည်းနည်းလေးကရောတွေ့တာပေါ့နော်တချို့ကလည်းဟို freedom of speech ရမယ်သို့တော်လည်းခုနပြောလို့မဟုတ်ဘူးလူမျက်စောပြောစေကိုရဲ့ဒီလူပေါင်းတွေကနေပြီးတော့ကြော်သွားတဲ့ဟာမျိုးတွေကခုနကအမုန်းတရားကိုဖြတ်ပွားတဲ့ဟာမျိုးပေါ့သူတို့ဒီမှာတတ်မှတ်ထားတာတော့ခုနပြောလိုလိုပေါ့နော်ဟိုရည်ရွယ်ချက်ရှိမယ်ခုနပြောတဲ့လူမျိုးရေးတော်၎င်းဘာသာရေးတော်၎င်းဟိုဒီလိင်မတူညီမှုတော်၎င်းဒါမှမဟုတ်ရှင်ဒီသူတို့ origin country တွေဒီဘယ်လိုကောင်းလဲဒီလူမျိုးမတူမှုတွေနိုင်ငံမတူမှုတွေပေါ်မှာမူတည်ပြီးတော့အဲ့ဒီတစုံတစ်ဖွဲ့တစ်ခုကိုဒီတိုက်ခိုက်စီဘူးဒါမှမဟုတ်လို့ရှိရင်ထိခိုက်စီဘူးဒါမှမဟုတ်လို့ရှိရင်အကြောက်တရားတွေဖြစ်စီဘူးအဲလှုပ်ဆော်တဲ့ဟာမျိုးတွေကတော့ဒီ hate speech တွေပေါ့ကျွန်တော်တို့ဒီဟာတွေအတုံးချလာဟိုတခြားနိုင်ငံတွေမှာလည်းရှိပါတယ်ကျွန်တော်တို့ဒီအဓိကအဖြစ်ဒီဥစ္စာကိုတုံးတာနိုင်ငံရေးအင်အားစုတွေပဲဒီ hate speech တွေကိုတုံးတယ်နောက်တစ်ခုကပါလဲဆိုတော့ဒီလူမျိုးတိုက်ခိုက်မှုတွေကိုလုပ်ဖို့အတွက်ဟိုအကြမ်းဖက်ဖို့အတွက်ခုနပြောတဲ့ဟို fascist နဲ့ကြာလာတော့ဟာမျိုးတွေဒါတွေကသူကဒီလူမျိုးကိစ္စတွေမှာပဲကျွန်တော်တို့ဒီ hate speech ကိုတုံးတာပေါ့နော်ဟို speech နဲ့တိုင်ကြပေါ့နော်ဒီပြိပကဖြစ်အောင်ဖန်ပြီးတာရှိတယ်ပြိပကတွေဖန်ပြီးဒီမှာပြိပကတွေကိုမှာထည့်ရပြီး hate speech ပုံစံမျိုးတွေနဲ့ပြောတာတွေရှိတယ်အဲ့ဒီလောက်တာတွေပြောတာတွေပြတာတွေရေးတာတွေဖြစ်လာတဲ့ဟာတွေကတော့ဒါတွေကဆက်ဆက်နေတယ်နိုင်ငံကြီးပေါ်မှာခြေခံတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဒီ threat to ဖိတ်ခေါ်ကြပါလေကိုဟာတင်ကိုဟာတင်ကတော့သူ့အမြင်ကိုပြောပြမှာပါသူ့အမြင်ကိုဟာတင်တူတူလေးဆွေးနွေးပြောက်လို့ရပါတယ်မင်းများရင်ကိုတက်စင်ကိုစန်နီရှိပါတယ်
ဒီနေ့အခုမြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခတွေအားဆိုလို့ရှိရင်လူမျိုးရေးပါတာရေးမုံဒီမှုကိုအာဏာရှင်တစ်ဖွဲ့အားနေပြီးတော့ဖန်တီးပြီးတော့မှပဲဒီနေ့တွေးတော်လှုပ်ဆောင်မှုတွေအဖွဲ့အစည်းတွေကိုဟိုတင်ပြီးတော့မှတာအခုဖြစ်ပေါ်လာတဲ့ပြဿနာလို့ပဲကျွန်တော်မြင်လာနောက်တစ်ခုကပါလဲဆိုလို့ရှိရင်ဒီနေ့ရခိုင်မှာဖြစ်တဲ့အကြမ်းဖက်ကလည်းဒီနေ့အမှန်စင်စစ်ပြောမစွသူတို့ရဲ့ဖိနှိပ်မှုတွေကိုမခံနိုင်လို့သူတို့ပုမာတစ်ခုပြောရမစွဘုရားအဆိုင်အဖို့ဦးမင်းရောင်သူအင်္ဂလိပ်တွေဖိနှိပ်မှုမခံနိုင်တဲ့အပေါ်မှာဟုတ်လားရရလက်နက်ကိုဆွဲကင်ပြီးတော့သူတော်လန့်ခဲ့တယ်ပြက်ခိုင်မှာလည်းအဲ့လိုပဲဒီနေ့ဖိနှိပ်မှုတွေကအစင်ဆက်ကနေဖြစ်လာတဲ့အပေါ်မှာမခံနိုင်လို့သူတွေကနေပြီးတော့လည်းဆွဲပြီးတွန်းလှန်တယ်အဲ့ဒါကိုဒီနေ့ကျွန်တော်မြန်မာနိုင်ငံမှာစီးတဲ့အာဏာရှင်တွေကအဲ့လိုသီးသူပေးတဲ့လူတွေကိုထိသိမ်းပေးလိုက်မှဆိုလို့ရှိရဲ့ဒီနေ့အဲ့ဒီရမြန်မာနိုင်ငံကလည်းအေးချမ်းသွားမယ်ဘာသာရေးလူမျိုးရေးကလည်းချစ်ချင်မှုတွေဖြစ်သွားမယ်
ဘုရားတင်းပြောဆိုလိုတဲ့သဘောကိုကျွန်တော်ရပါပြီနောက်တော့ရှင်တူဦးကိုလှည့်ပေးခြင်းပါတယ်သူကတော့ကိုဇွဲမင်းခန့်သူကတော့အတန်ဖိုင်နဲ့ပြပုတ်ထားပါတယ
်ကျွန်တော်အမုန်းစကားဘာလို့ဖြစ်လာလဲအမုန်းစကားဘာကြောင့်ပြောတာလဲဘောကဘာသာရေးကြောင့်လားဘာသာရေးဆိုးမကြောင့်လားဒါမှမဟုတ်တက်တက်နေချင်းလို့လားဆိုတော့ဘလို့အကြောင်းနဲ့ပဲပြောပြအမုန်းစကားပြောတဲ့သူကိုအရေးယူရမယ်အမုန်းစကားဖြန့်ချီတဲ့သူဘယ်ပုံစံနဲ့ပဲဖြန့်ချီsocial media ကတစင်းတော့၎င်းစူဝပွဲကနေ၎င်းလူစုယုံနေတော့၎င်းဘလို့ပုံစံနဲ့ပဲဖြန့်ချီဖြန့်ချီဘလို့လူသားစားပဲဖြစ်ဖြစ်ဘယ်လွာကပဲဖြစ်ဖြစ်ကျွန်တော်ပြောချင်တာကပြင်းပြင်းထန်ထန်အရေးယူလိုက်လူတယောက်ကိုထိန်းချုပ်တာကဥပဒေပဲ
ဟုတ်ကဲ့ဒါကတော့ကိုဇွဲမင်းခန့်သူ့ရဲ့အမြင်ပြောပြသွားတာပါကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိကုံးတွေကိုကျွန်တော်ဖိတ်ခေါ်ပါတယ်တချို့ရေးသားပြပြတဲ့ခါမှာမိဘမောင်နှမအချင်းတော်မှနားထောင်ဖို့ဖတ်ကြည့်ဖတ်ရှုလို့မသိတဲ့စာတွေအတော်များများရပါတယ်ဒါကြောင့်မလို့ဖော်ပြလို့မသိလျော်လို့အဲ့စာတွေကျွန်တော်ဖော်ပြမှာမဟုတ်ပါဘူးအဲ့အဲ့ထဲမှာကျွန်တော်တို့ဒီစာတစ်စောင်ရှိပါတယ်ဒါကတော့ကိုတင်ဝင်းသူရေးသားပြပို့ထားတာပါကိုတင်ဝင်းရေးထားတာတော့ဒီခက်ခဲကိုကြော်လွှားဖို့ကတယောက်တွေစူမိုးကြီးကအတော်လေးကိုရေးကြည့်ပါတယ်အခုပဲကြည့်ပါဥဝရသူကိုတန်ငါမဟာနိုင်ကအဖွဲ့ကနေပြီးတော့တရားဟောခွင့်ပိတ်ပါတယ်ဥဝရသူကိုဒါမှမဟုတ်ရေးယူလာမှရှိပါဘူးတဲ့အမုန်းတရားတွေဟောမြဲပြောမြဲဖြစ်ပါတယ်ဆိုပြီးတော့ဥတင်ဝင်းသူရဲ့အမြင်ပြပို့လာပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်လှည့်ပေးလိုပါတယ်ကိုတက်စင်ကြပါလားခင်ဗျာခုနကတော်ရရှင်တွေပြောကြသလိုပါပဲအခုကိစ္စကအမုန်းတရားပြန်ပွားမှုအမုန်းတရားပြောတဲ့လူတွေကိုထိရောက်ရေးယူပါတယ်အခုပြောမယ်ဆိုလို့ရှိရင်လည်းအမုန်းတရားပြန်ပွားအောင်လုပ်တယ်ဆိုပြီးတော့ဥရသူအပါဝင်ဒီအမျိုးသားကြီးအင်အားစုတွေပြောနေဆိုနေတာတွေကိုမကျေနပ်တဲ့လူတွေလည်းတော်များရှိကြပါတယ်ဒါပေမဲ့ဘာကြောင့်အစိုးရဘက်ကအရေးယူဖို့လက်တွန့်နေတာလဲအရေးမယူနိုင်ဖြစ်နေရပါလဲခင်ဗျာ
သူတော့ထင်တာပေါ့နော်ဒါတော့ခုတ်ချင်မှလည်းဟုတ်မယ်ပေါ့ဥပမာဖြင့်မုံတရားပြန်ပေါ်အောင်လုပ်ခဲ့တဲ့အင်အားစုကြီးပေါ့လေကျွန်တော်ရင်ဥပဒေစင်အစိုးရလက်ထက်ကလည်းရှိခဲ့ပါတယ်ဥပဒေစင်အစိုးရလက်ထက်မှာဥပဒေစင်အစိုးရမှာနေရာမရခဲ့တဲ့သူရဲ့အပေါင်းဖော်တို့အဲ့လိုပဲတမရော်မှာသူတို့တမရော်ကနေပြီးတော့ဥပမာဖြင့်ကျွန်တော်တို့ကအရှင်အရှားဆုံးဥပမာပြောလို့ရှိရင်တော့ကျွန်တော်ဥပမာရဲ့လိုကြံတဲ့ဘက်နဲ့ပတ်သက်ပြီးလို့ရှိရင်တမရော်ကနေပြီးတော့ဖုတ်ခဲခံတဲ့သူတွေကသူတို့အင်အားစုကြီးပေါ့နော်တမရော်သားတချို့တော့ထောက်လိုင်းအင်အားစုတချို့ဒါရီတို့ကဒီအပြောင်းအလဲမှာသူတို့ပေါင်ခွင့်မရခဲ့ဘူး။နောက်တစ်ခုကသူတို့ခေတ်မှာသူတို့လက်ဆက်မှာလည်းဒီဂျော်နင်းနဲ့ပတ်သက်ပြီးဘာသာရေးလူမျိုးနဲ့ပတ်သက်ပြီးတော့မုံတရားတွေကိုသူကဟိုတူတင်းခံထားတဲ့လူတချို့။ဒါဥပမာကျွန်တော်ငင်းပွားမယ်ဆိုရင်ကျွန်တော်ပေါ်ပြလို့ရတာကတော့ကျွန်တော်ဒါဥက္ကုနေလုံးချမှုနဲ့ပတ်သက်ပြီးတော့ပေါ်မှာပတ်သက်တဲ့လူတွေဘယ်သူတွေလဲဆိုအလုံးသိပါတယ်။အတရုံနဲ့တရင်ထုတ်ပြန်တာ။အဲ့တော့ဒီဘက်မှာအခြေခံပြီးဆွေးနွေးမယ်ဆိုလို့ရှိရင်ဥပဒေစင်နဲ့သူ့ရတဲ့ထက်မှာသူတို့နဲ့အတူပေါင်အောင်ွင့်မရတဲ့လူတွေတက်မတော်မှာလည်းတက်မတော်မှာဆက်ပြီးတက်မတော်ရဲ့ပြုံပြောင်းလေးမှာဆက်ပြီးပေါင်အောင်ွင့်မရတဲ့လူတချို့ကအရင်ဆုံးကအရင်အစိုးရအစိုးရလက်ထက်ဆက်ဆက်ကဒီလိုမျိုးပေါ့နော်ဒီလူမျိုးရေးမုန်တီးဗတိုင်းမုန်တီးကိုသွတ်သွင်းခံထားတဲ့လူတွေကဒီဟာတွေကိုဥဆောင်ပြီးတော့အကောင့်ထည့်ပုံနေရဖြစ်ပါတယ်အစိုးရအနေနဲ့ကလည်းဘလို့ရေးယူလဲတက်မတော်အနေနဲ့ကဘလို့ရေးယူလဲဆိုတော့ကျွန်တော်ကလည်းသူတို့စောင့်ကြည့်နေပါတယ်အခုဥပဒေကိစ္စမှာဆိုလို့ရှိရင်လည်းသာတင်ဖွဲ့ရအရေးယူမှုဆိုတာတုံးတရားမတွေ့မြင်ရသေးပါဘူ
းပင်နယ်ဆွေးနွေးသူတွေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာတို့ရရှင်တူတက်လာလို့ပါကိုပင်နော်တူတူနဲ့ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်တယ်ပါကျွန်တော်တို့နိုင်ငံမှာဖြစ်နေတာကတော့ဒီဘာသာရေးနှစ်ခုကြားမှာအမြဲတမ်းလက်ကျန်ဖန်တီးတဲ့ဇက်လန်လေးတစ်ခုလို့ဖြစ်နေလို့ထင်မိတယ်ဥပမာဆိုကြပါလို့တခြားဘာသာဝင်တွေနဲ့ဟိုတော့ဆိုအစ္စလာမ်ဘာသာဝင်တွေရဲ့ပြမှုကျွလုံးမှုတစ်ခုကိုနိုင်ငံတော်တွေနဲ့တရားစီရင်မယ်ဆိုရင်အဲ့ဒီတရားစီရင်မှုကိုဒီလိုမျိုးလာလို့ဒီလိုမျိုးပချပြလာရဲ့တရားဥပဒေတိုင်းဆောင်ရွက်မှုမရှိတာရဲ့တစ်ခါဒုတိယမောက်ကိုဗုဒ္ဓဘာသာကကျွလို့မဆိုရင်လည်းဒီပြစ်မှုတွေကိုအစီအစဉ်ပြီးတော့တရားဥပဒေတိုင်းတာမီးမျိုးမဖြစ်တဲ့အခါပြည်မျိုးတာမှုမရှိတဲ့အဲ့ဒီတော့တော်တော်လေးဖြစ်နေတဲ့အရင်ကမီးတွေကြောက်လို့ ထင်တယ်လို့ကျွန်တော်အရင်ကအဲ့ဒါမျိုးမြင်တာပေါ့လေ
ကိုပင်တော့ကျေးဇူးပါခင်ဗျာကျွန်တော်ကိုဆန်နီကိုဒါနဲ့ပတ်သက်ဆက်ဆက်မေးချင်ပါတယ်ခုနကဆွေးနွေးရတူကတော့ရှင်ကတော့တရားဥပဒေစီရင်မှုမှာပွင့်လင်းမြင်သာမှုမရှိပါဘူးတဲ့အခု NLD ပါတီအစိုးရနဲ့အစိုးရအနေနဲ့အခုဖြစ်နေတဲ့ဒီအမုန်းစကားပြန်ပွားမှုတွေနောက်ဘာသာရေးလူမျိုးရေးအထူးကြုံလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ကင်တွဲပုံနဲ့ပတ်သက်လို့ကိုစန္ဒီအမြင်သိကြပါတယ်ခင်ဗျာ။ဒါတော့ရှင်ပြောသလိုပဲတကယ်တမ်းပွင့်လင်းမြင်သာမှုမရှိဘူးလား
။ NLD အစိုးရဒီတက်လာပြီးတဲ့နောက်ပိုင်းမှာတော့ခုနပြောလိုမျိုးကျွန်တော်တို့သိရတာတော့ဟိုတိုင်းဘလောက်ဒီအမုန်းစကားပြန်ပွားမှုတွေပဲဖြစ်ဖြစ်ပဲနော်။ဟိုတက်နိုင်တယ်လို့သူတို့ကြိုးစားတယ်ဒါပေမဲ့ကြိုးစားရင်လည်းသူတို့ရဲ့ကျေးဇူးအမှုကကျွန်တော်တို့ဘယ်လိုမျိုးလဲဆိုတော့ဒီလူလူကြားမှာရှင်းရှင်းလင်းလင်းနဲ့ရိုးရိုးကြီးကြီးပဲအနေထားမျိုးလည်းမရှိဘူးနောက်တစ်ခုကခုနကတော့ဒီရောက်တဲ့ဟိုအကာအကွယ်ပေးမှုမရတဲ့လူမျိုးလည်းခံစားနေရတယ်ပေါ့နောက်တစ်ခုကခုနကပြောလို့ဒီပေါ့ဒီကဲဟိုဖြစ်ခဲ့တာတော့ဟိုကအစိုးရတွေလက်ထက်ပဲဒီကဲလက်ထက်မှာလည်းခုနပြောလို့ဒီလိုဖြစ်နေတဲ့ကိစ္စတွေကိုခုနကျွန်တော်တို့ကဟိုဘာဖြစ်ရမလဲဆိုတော့ဒီအားကိုရှင်းရှင်းလင်းလင်းနဲ့သိနိုင်တဲ့ဒါတိချက်လက်ကိုရယူနိုင်တဲ့ပုံမှန်မှုတွေရှိဖို့ကြာနေပတ်သက်ပြီးအချင်းပေါ်တော့တုံ့ပြန်နိုင်တဲ့ပုံစံမျိုးတွေရှိရမယ်။နောက်တစ်ခုကဟိုထွက်လာတဲ့သတင်းတွေကိုလည်းအစိုးရတရားစီမံတင်ပြတဲ့အခါမှာခုနပြောလိုမျိုးပေါ့ဟိုအမိုင်းသတိထားရမယ်။အမိုင်းသတိထားမှာဒါတွေကဟိုကျွန်တော်ဟိုဖြစ်ပြီးပြောနေတာမျိုးနိုင်ငံတကာမှာလည်းရှိတယ်ခုနအစိုးရလည်းဖြစ်သွားတယ်အစိုးရလည်းပြောတဲ့ကိစ္စတွေမှာအစိုးရတွေကိုယ်တိုင်ကပြောလိုက်တဲ့ဥစ္စာတွေကခုနပြောလိုဟိုတစ်ခုခုကိုခုနပြောလိုမျိုးပေါ့နော်ဟိုဇောင်းပေးတဲ့လူဖြစ်သွားတဲ့ဟာမျိုးတွေဆိုရင်လည်းမကောင်းဘူးနောက်တစ်ခုကခုနပြောလိုလုံးလုံးမပြောမှပြောလို့ပြဿနာတက်မယ်ဆိုပြီးတော့ရှောင်ပြီးတဲ့နေရာလည်းမကောင်းဘူးပေါ့အဓိကအဖြစ်တော့ခုနပြောလိုဒီလိုမျိုးဖြစ်နေတဲ့ပဋိပက္ခပဲဖြစ်ဖြစ်အမူတရားပြတ်သွားမှုတွေပဲဖြစ်ဖြစ်ပေါ့နော်ဒါတွေကိုကျွန်တော်တို့ကအချိန်မီတားသိနိုင်ဖို့တကအစိုးရမှာတာဝန်ရှိတယ်အစိုးရတာဝန်ရှိတယ်ဆိုတဲ့အနေနဲ့အစိုးရနှစ်ခုပေါ့တစ်ချက်ကတော့ခုနပြောတဲ့ကျွန်တော်တို့ဒီဟာကိုအမြန်ဆုံးပွင့်လင်းမြင်သာမှုရှိတဲ့တည်င်းစည်းစည်းခုအားကောင်းကောင်းနဲ့တည်င်းကိုပေါ်ပြနိုင်ရမယ်အမှန်တည်းဖြစ်တဲ့ကိုပေါ်ပြနိုင်ရမယ်အဲ့ဒီဟာကလည်းခုနပြောလို့အစိုးရတယ်မဟုတ်ဘူးဒီ private တည်င်းဌာနတွေအကုန်လုံးကလည်းလေ့လာနိုင်တဲ့အနေအထားကိုဖြစ်ရမယ်နောက်တစ်ခုကတော့ခုနတရားစီရင်မှုရှိရမယ်ပေါ့တရားစီရင်မှုရှိရမယ်ဆိုတာပွင့်လင်းပြီးတရားဥပဒေစိုးမိုးမှုရှိရမယ်ဆိုတဲ့မြန်မာလေဥပဒေစီရင်မှုတော့ဒီဟာနဲ့ပတ်သက်တဲ့အမှုတရားနဲ့ပတ်သက်ဖြစ်နေတဲ့ကိစ္စတွေဘယ်လိုဘယ်လိုအရေးယူမယ်ဆိုတာကိုကျွန်တော်တို့ပြသလို့လို့တယ်ဒီဥစ္စာတွေကလည်းခုနပြောလို့မျိုးပေါ့ကျွန်တော် citizen right ဒီ civil right တွေမှာလည
်းကျွန်တော်တို့ချိန်လက်နဲ့ကန့်သက်ရှိတော်လို့ပါကိုစန်နီနောက်တစ်ယောက်ကိုကျွန်တော်ကိုသက်စင်ကိုမေးချင်ပါတယ်ကိုသက်စင်ကိုမေးချင်တာကတော့အခုကအမျိုးသားဒီမိုစီဖွဲ့ချုပ်ရဲ့ယက်တီချက်ပေါ့နော်အဓိကအုပ်ချုပ်ဒီအာဏာရပါတီရဲ့ယက်တီချက်ဘာလို့ဆိုတော့ဒီမွတ်စလင်နဲ့ပတ်သက်လို့ဥပမာဆိုရွေးကောက်ပွဲကာလမှာအမတ်ရွေးချယ်တာအစားမွတ်စလင်တွေမပါခဲ့ဘူးဆိုတဲ့ဟာမျိုးကရှိတော့မြန်မာနိုင်ငံမှာဒီမွတ်စလင်ဆန့်ကျင်ရေးနဲ့ပတ်သက်လို့အာဏာရပါတီကိုယ်တိုင်ကစိုးရင်စိတ်ရှိနေလားကိုသက်စင်ဘယ်လိုမြင်ပါလဲတိုးတိုးလေးဆွေးနွေးပြပါခင်ဗျ
ဟုတ်ပါတယ်ကျွန်တော်တို့ဉာဏ်ရသလောက်ကတော့ဒီ NLD ပါတီမှာလည်းသူနဲ့ဒီမွတ်စလင်နဲ့ပတ်သက်ပြီးတော့ဒီ UTI နဲ့ပတ်သက်ပြီးတော့အစုံတရာသူ့မှာအချက်တည်းရှိနေပုံရတယ်ကြာဆုံးတော့ကိုစံအော်ရင်ကိုသားညုံထောက်ပြတယ်လို့ပဲကျွန်တော်တို့ဒီရုပ်ောက်ဝဲကာလမှာကျွန်တော်တို့မျှော်လင့်ထားတာလူမျိုးပေါင်းစုံဘာသာပေါင်းစုံပေါင်းဆိုင်တဲ့အခြေအနေတစ်ခုခံနေနိုင်မယ်လို့ကျွန်တော်ယုံကြည်နေခဲ့ပေမဲ့လည်းဒီကနေ့ကျတော့အဲ့လိုမဆောင်ရွက်နိုင်ရတာဒါဟာအစုံတရာ NLD ပါတီတွင်းမှာတောင်းဆန်းစစ်ကြီးရှိမှာတော့တစုံတရာအချက်တည်းရှိနေလားတစုံတရာဖိအားတွေရှိနေလားဆိုတာကကျွန်တော်ပွင့်လင်းပြီးအောင်ပြအဲ့ဒါကိုလေကျွန်တော်တို့ပွင့်လင်းပြီးပို့လေလိုပဲဒါမှကျွန်တော်တို့ပြည်သူအားလုံးကပူပေါင်းဆောင်ရွက်ပြီးတော့ဘယ်လိုဖြစ်ရှင်းနိုင်မလဲဆိုတော့လေကျွန်တော်စူးစမ်းလိုက်ရမှာပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ diet လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးပြီးတဲ့ကုသဇင်ကုစန္ဒီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသွားရှင်နေအားလုံးလည်းကျေးဇူးတင်ပါတယ် diet လေးလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပြီးပါခင်ဗျာ
ကုသညုံဆွေးနွေးတင်ဆက်သွားတဲ့ VOA အင်္ဂါည diet လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာပါဗီယိုရနေထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာပေးပို့ခြင်းနဲ့သွားရရှင်နေနားဆင်လို့တဲ့တိတိချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေတဆင့်ဆက်သွယ်လို့တဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာလိုက်တိရမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ VOA ကိုတယ်လီဖုန်းဆက်သွယ်ခြင်းတော့ဖုန်းနံပါတ်က1-232-382-555ဖြစ်ပါတယ်။VOA ရအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေတာပ
ါ American Soy ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်လွန်ခဲ့တဲ့24နှစ်တွင်ကုလသမဂ္ဂလူမျိုးရေးကောင်စီကအကောင်းဆုံးကြိုးပမ်းလှုပ်ဆောင်ခဲ့ပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာအရင်ကတည်းကပိုတိုးတက်လာပိုအန်ဒရီကြီးလာတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပြောပါတယ်မြောက်ကိုရီးယားဟာဂျပန်လီပိုင်နက်ကိုကျော်ပြီးဒုံးကျည်တွေပစ်လွတ်ခဲ့ပါတယ်။သူတို့မှာတိုက်ချင်းပြည့်ပဲ့ထင်းဒုံးကျည်တွေရှိနေပြီးဟိုက်ဒရိုဂျင်ဘုံးကိုတော့ဆန်းသက်ပြီးပြီလို့ပြောထားပါတယ်။နောက်ထပ်သီးမခံနိုင်တော့ဘူးလို့တမ်မတ်ကြီးဟေလီကပြောပါတယ်။အစင်းစင်တိုးမြင့်လှုပ်ဆောင်တဲ့နီလန်ကိုရွေးချယ်ခဲ့ကြောင်းအကောင်းဆုံးရည်ရွယ်ချက်တွေနဲ့လုပ်ခဲ့ကြပေမဲ့လည်းအရာမတင်ခဲ့ဘူးလို့ဆိုပါတယ်။ နိုင်ငံငါတိုင်ဝမ်ဟာမြောက်ကိုရီးယားအစိုးရနဲ့နိုင်ငံစုံပါတဲ့ဓာတ်ရိုက်ဆွေးနွေးပွဲတွေလုပ်တဲ့အချိန်တိုင်းမှာနျူကလ িয়ার ကင်းတဲ့နိုင်ငံဖြစ်လာအောင်မလုပ်နိုင်ခဲ့ပါဘူး။လူညုံရေးကောင်စီမှာအားနည်းချိနေတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့ကာလလွန်သွားပါပြီလို့တန်မန်ကြီးဟီလီကပြောပါတယ်။တိတ်နောက်မကြခင်မှာတန်မန်ရဲ့နီလန်အားလုံးကိုအသုံးချမဲ့အချိန်ရောက်လာပြီဖြစ်ကြောင်းအခုအချိန်ဟာဖြစ်နိုင်တဲ့မြောက်အားအကောင်ဆုံးလှုပ်ဆောင်ချက်တွေကိုချမှတ်ရတော့မယ်လို့သူကတိုက်တွန်းပါတယ်။ကင်ဂျွန်အွန်းဟာဒုံးကျည်တွေကိုရန်လုတ်ဖို့အသုံးပြုနေတာနဲ့နျူကလ িয়ার ဆန်းသတ်မှုတွေကသူဟာစစ်ပွဲကိုခေါ်နေတယ်ဆိုတာပြနေတယ်လို့တန်မတ်ကြီးဟီလီကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ဟာစစ်ကိုဘယ်တော့မှမလိုချင်ပါဘူးလို့ပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ရဲ့စိတ်ရှည်တီးခတ်မှုကအကန့်အသတ်မဲ့မဟုတ်တဲ့အကြောင်းမိမိတို့ရဲ့မာမိတ်တွေနဲ့ပိုင်တဲ့နေမျိုးကိုကာကွယ်သွားမယ်လို့အခိုင်အမာပြောပါတယ်။ဒီအကြက်တဲ့ဆုံးသက်စေဖို့တန်မတ်ရဲ့နီလန်အားလုံးကိုအသုံးချကြပါလို့ကြံတဲ့လူညိုရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတန်မတ်ကြီးဟီလီကတိုက်တွန်းပါတယ်။အကောင်ဆုံးတန်ခတ်ရေးယူမှုတွေကသာတန်တမာရင်းနိလန့်နဲ့ဒီပြဿနာကိုဖြေရှင်းဖို့မိမိတို့စွမ်းဆောင်နိုင်မယ်အကြောင်းဒီပြဿနာကိုမဖြေရှင်းမဲရှောင်နေခဲ့တာအချိန်ကြာနေပြီဖြစ်ပြီးနောက်ထပ်ရှောင်နေလို့မရတော့ဘူးလို့ဆိုပါတယ်အမေရိကန်အနေနဲ့ကုလသမဂ္ဂကလုံနိုင်တာထက်ကျော်လွန်ကြည့်မြင်ပြီးတော့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်တဲ့နိုင်ငံတိုင်းကိုအစဉ်ချင်းပဲပြီးအန်ဒရယ်ကြီးတဲ့နျူကလ িয়ার ဆိုင်ရာကြီးမန်းချက်တွေကိုအားပေးကူညီနေတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်မှာဖြစ်ပါတယ်အန်ဒရယ်ကတိတ်ကြီးလွန်ပါတယ်အခုကိုပဲအရေးပေါ်နေပါပြီ24နှစ်ကြာအားနဲ့ချိနဲ့စွာလှုပ်ဆောင်ချက်တွေနဲ့မအောင်မြင်တဲ့ဆွေးနွေးမှုတွေတော်သင့်ပါပြီလို့တန်မတ်ကြီးဟီလီကပြောပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုတင်ဆက်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရဲ့အာဝမှုကြောင့်သိစေအပ်ပါတယ်။ဗိုလ်တွင်းညနေပဲ6:00-9:00ထိထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေကိုတော့လိုင်းနံပါတ်19925တို့ကနေဖမ်းယူနိုင်ပါမယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြပေးမှာပါ
။ကုလသမဂ္ဂလူကြုံရေးကောင်စီကပုံမတင်ကျတဲ့ပိတ်ဆို့ရေးယူမှုအသစ်တွေချမှတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မြောက်ကိုရီးယားကအင်္ဂါနေ့မှာပြင်ထန်စွာဝေဖန်လိုက်ပြီးအဲ့ဒီဆုံးဖြတ်ချက်ချမှတ်နိုင်ရေးဥဆောင်ကြိုးပမ်းခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ပြင်ထန်တဲ့နာကျင်မှုကိုခံစားရလိမ့်မယ်လို့လည်းသတိပေးပြောကြားလိုက်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေကနိုင်ငံရေးဝန်ကြီးတွေဟာနယူးယောက်မြို့မှာကျင်းပတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာတိကျတွေ့ဆုံပြီးမြန်မာနိုင်ငံအနောက်မြောက်ပိုင်းရခိုင်ပြည်နယ်တွင်ဖြစ်ပေါ်နေတဲ့အခြေအနေတွေကိုအလွတ်သဘောဆွေးနွေးကြမှာဖြစ်ပါတယ်။အဲ့ဒီအလွတ်သဘောဆွေးနွေးမှုကိုတော့နယူးယောက်မြို့မှာစက်တင်ဘာလ23ရက်နေ့မှာပြုလုပ်မှာပါ။အဖွဲ့ဝင်နိုင်ငံအနေနဲ့ဒီတိုင်းရကြည့်မနေပဲဒေတာအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအတွက်ဘယ်လိုကူညီပေးနိုင်မလဲဆိုတာတွေကိုဆွေးနွေးတိုင်ပင်နေကြတဲ့အကြောင်းအာဆီယံဆိုင်ရာထိုင်းနိုင်ငံအမြဲတမ်းကိုယ်စားလှယ်ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတောင်ဆန်းစုကြည်တွေ့ကြကြဟန်တာဆောင်ရွက်ဖို့အမေရိကန်အထက်လွှတ်တော်မှ2ဦးကပြီးခဲ့တဲ့သတင်းပတ်အတွင်းတိုက်တွန်းခဲ့တာနဲ့ပတ်သက်လို့အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ကအထောက်ခံမှာမဟုတ်ဘူးလို့မနေ့ကပဲပြောကြားလိုက်ပါတယ်။ဆီအာနာရှင်လက်ကနေဒီမိုကရေစီအသွင်ကူးပြောင်းရေးမှာဒေါန်ဆန်းစုကြည်ကကျွန်တော်တို့အတွက်အကြီးမားဆုံးမျှော်လင့်ချက်ပဲလို့သူယူဆတဲ့အကြောင်းအထက်လွှတ်တော်မှ Mitch McConnell ကပြောကြားခဲ့ပါတယ်။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမကြုံမှုလောက်တဲ့အတိုင်းတာနဲ့သူတို့ခေါ်ရင်းကြဒုက္ခသည်တွေထွက်ပြေးလာနေတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးကလေးငယ်3000လောက်အတွက်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်း UNICEF ကုလသမဂ္ဂကလေးငယ်များရန်ကုန်မြို့အဖွဲ့ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။သူတို့အနေနဲ့အနည်းဆုံးလိုအပ်တဲ့ရန်ကုန်ငွေဟာအမေရိကန်ဒေါ်လာ9.3 billion ဖြစ်တယ်လို့ဆိုပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချင်းကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်9ဖြစ်ပြီးအတန်းလွှင့် engineer ကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနိုမီတာ32/40/49/50တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.